Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီညအတွက်အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါရှင်။ဘေးရန်အပေါင်းကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။ဒီကနေ့ထိတ်တန့်သတင်းတွေထဲမှာတော့မြမအချက်တဲကိုဖြည့်ရှင်းတဲ့နေရာမှာအထူးကိုယ်စားလှယ်အဖွဲ့ယုံဖွဲ့စည်းကင်တွေသွားမယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌသစ်အင်ဒိုနီးရှားကပြောဆိုခဲ့တဲ့အပေါ်မှာစစ်ကောင်စီဘက်ကအာဆီယံကိုသတိပေးတုံ့ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းတပ်နဲ့ပစ်ခတ်မှုဖြစ်ခဲ့တဲ့မူရင်မှောက်ကိုအဖြစ်တန်ရရှိသူ9ဦးသေဆုံးတယ်လို့ထိုင်းရရှိတွေကပြောပါရယ်အမေရိကန်တောင်ပိုင်းဒေသမှာတော့အေယာမလေးစင်နာမောင်းကြီးဝင်တိုက်လို့လူ6ဦးချက်မနဲ့သေဆုံးသွားပါရယ်ဒီလိုထိတ်တန့်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညာအတွက်သောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မနေ့ဇန်နဝါရီလ12ရက်နေ့ညပိုင်းတုန်းကရန်ကုန်တိုင်းလှိုင်မြို့နယ်အုတ်ချင်းဘူတာယုံလမ်းမှာရှိတဲ့ရေတပ်နဲ့ရေခဲဆက်ဆက်ယုံကနေအမိုးနီးယားဓာတ်ငွေယိုစိမ့်မှုဖြစ်ခဲ့ပါတယ်
သူကအနက်ကလေသူပြီးတော့ဟိုပြောပို့သက်စီအနက်ကြီးလိုပဲเนาะအကုန်လုံးကတော့အနက်နဲ့လွတ်ရအောင်ပဲပြည်သူတွေကြာပါเนาะအဲ့ဒီနဲ့ရှင်ပြီးသွားရင်လည်းဘူးတလို့လို့အသားရရ
အနီးဝင်းကျင်ကပြည်သူတွေမှာဒီသတိတတာဘေးလွတ်ရထွက်ပြေးရတာတွေဖြစ်ခဲ့ပေမဲ့ဒီမနက်ပိုင်းမှာတော့စိတ်ချရတဲ့အနေအထားရောက်သွားပါပြီအခြေအနေအသေးစိတ်ကိုမကြခင်နားဆင်ရပါမယ်နောက်ရန်ကုန်ပါဝင်မြို့ကြီးတော်တော်များများမှာတော့လျှက်စစ်ပြတ်တောက်မှုတွေဖြစ်နေပါတယ်နောက် CNF ကဒီဌာနချုပ်ကိုစစ်ကောင်စီက၄ချောင်းနဲ့တိုက်ခိုက်တဲ့အပေါ်မှာအိန္ဒိယနိုင်ငံက၄ချောင်းပိုင်နဲ့၃ခွင့်ပြုခဲ့တယ်ဆိုတဲ့ဆွဆဲမှုတွေရှိနေပါတယ်။ရှမ်းပြည်မျိုးစနယ်စုတွေကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေပါတယ်။ဒီလိုနောက်ဆုံးရသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင်။
ယူကရိန်းစစ်ပွဲအတွက်လိုအပ်နေတဲ့တိုက်ခိုက်ရေးပစ္စည်းတွေပြည်မီအောင်ထုတ်လုပ်နိုင်ဖို့အတွက်ရုရှားဟာကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာအကျဉ်းသားတွေကိုလိုအပ်ခိုင်းစေနေပုံရတဲ့အကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထောက်လှမ်းရေးအချက်အလက်တချို့ထုတ်ပြန်ပါတယ်။ရုရှားရဲ့အကြီးဆုံးတင့်ကားထုတ်လုပ်ရေးလုပ်ငန်း Ura Vagonzavov ကအကျဉ်းဦးစီးဌာနနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပြီးတော့အကျဉ်းသား150ကိုအလုပ်ခိုင်းစေသွားမယ်အကြောင်းဒေသတွင်းသတင်းမီဒီယာတွေကိုပြီးခဲ့တဲ့နိုဝင်ဘာလ2022ခုနှစ်ကပြောဆိုခဲ့တယ်လို့Twitter ကနေပြီးတော့တဆင့်ထုတ်ပြန်တဲ့ဗြိတိန်ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးအချက်အလက်တွေထဲမှာဖော်ပြထားပါတယ်။ရုရှားမှာအကျဉ်းသားတွေကိုအာရမလိုအားခိုင်းစေတဲ့အစဉ်အလာအရင်ကတည်းကရှိခဲ့ပြီးတချို့ရာဇဝတ်ပြစ်မှုတွေအတွက်အာရမခိုင်းစေပြစ်ဒဏ်ပေးတာကို2019ခုနှစ်မှာပြန်လည်ကျင့်သုံးလာခဲ့တယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီတော့တွင်တိုက်ပွဲပြင်းထန်နေတဲ့ယူကရိန်းအရှေ့ပိုင်းဆိုလဲဒါမြို့ကိုသိမ်းပိုက်လိုက်ပြီးလို့ရုရှားကဒီကနေ့ကြေညာပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဟန်နာမလီယာကတော့ဆိုလီဒါမျိုးမှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးယူကရိန်းတပ်ဖွဲ့တွေကဆက်ပြီးခုခံကာကွယ်ထားနိုင်တဲ့အကြောင်းမနေ့ကြတာပဲနေ့ကပြောဆိုပါရရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့အချိန်တုန်းကတာဝန်ထမ်းဆောင်အပြီးမှာနိုင်ငံတော်မော်ဂွန်းတိုက်ကိုပြန်ပြီးတော့အပ်ရမယ်လျှို့ဝှက်ဆိုင်ရဲဆရန်နေသူ့ယုံမဟုတ်တဲ့တခြားတနေရာမှာတွေ့ခဲ့တာနဲ့ပတ်သက်ပြီးတော့ဒီကိစ္စကအမေရိကန်ပြည်သူတွေအတွက်အရေးကြီးတယ်ဆိုတာနားလည်ထားသလိုသမ္မတကလည်းအလေးနက်ထားပြီးပူးပေါင်းဆောင်ရွက်နေပါတယ်လို့အင်ဖျူရောပြောခွင့်ရကရင်ယွမ်ပီယာကမနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီကိစ္စကိုအလေးနက်ထားကင်တွယ်နေတာဆိုတာကိုလည်းသမ္မတကပြောဆိုထားပြီးတာပါအခုလိုမျိုးလျှို့ဝှက်မှတ်တမ်းတွေတွေ့တဲ့အပေါ်မှာသမ္မတအနေနဲ့အံ့ဩသင့်ရတယ်လို့ဘလို့လျှို့ဝှက်မှတ်တမ်းရှိနေတယ်ဆိုတာတော့မသိသေးဘူးလို့ပြောပါတယ်သမရရဲ့ဝန်ထမ်းအဖွဲ့ကဒီမှတ်တမ်းတွေရှိနေတယ်ဆိုတာနဲ့သိတာနဲ့နိုင်ငံတော်မော်ဂွန်းတိုက်ကိုဆက်သွယ်ပြီးတော့တရားရေးဌာနကိုပေးအပ်ခဲ့တယ်လို့လုံသိမ့်လုံထိုက်တာကိုလည်းမှန်မှန်ကန်ကန်လှုပ်ဆောင်ခဲ့တာကိုအင်ဖျူရောပြောခွင့်ရကထောက်ပြပါတယ်အခုချိန်မှာတရားရေးဌာနနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတာတွေကိုကြည့်မယ်ဆိုရင်သမရအနေနဲ့အလေးနက်ထားဆောင်ရွက်နေတာကိုသိနိုင်တဲ့အကြောင်းမနေ့တုန်းကအင်ဖျူရောသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့အမေးကိုဖြေကြားခဲ့ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကလူအုပ်ပြီးပြီးလူ160နီးပါးတိတ်ဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်စုံစမ်းမှုအစဉ်ကစားထုတ်ပြန်လာမှာတာဝန်ရှိသူတွေဘက်ကဘေးကင်းလုံခြုံမှုဆိုင်ရာဆောင်ရွက်တင်တာတွေဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ပေါ်ဆမှုနဲ့လူသေးစေမှုစွဲချက်တွေနဲ့ရဲရဲရှိတချို့အပါအဝင်လူ23ဦးကိုတောင်ကိုရီးယားရဲတပ်ဖွဲ့ကတရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနိုင်ငံတော်ရဲတပ်ဖွဲ့ရဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်သူစွန့်ကျဲဟန်ကဒီကနေ့ပြောပါတယ်
။ဖာကိုယူဟွေနန်ကပ်ကီကန်ဘယ်လော법령 매뉴얼에 따른 인명 구조 및
ဒီလူတွေအနေနဲ့အဖြစ်အပျက်ကိုမှန်မှန်ကန်ကန်မသုံးသတ်တာသတင်းပို့ဖို့နှီးကွေးတာသက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အားနေတာနဲ့ကုညီကယ်ဆယ်ရေးနှောင့်ယှဉ်ကြံကြခဲ့တာတွေကလူတွေအများပြားသိဆုံးစီတဲ့အထီးဖြစ်စေခဲ့တဲ့ဆင့်ကဲပြက်ကွက်မှုတွေဖြစ်ပါတယ်လို့ဒီဖြစ်ရဲ့စုံစမ်းစစ်ဆေးမှုအဖွဲ့ကဦးဆောင်သူစွန်ချဲဟန်ကပြောသွားတာပါဒီဖြစ်ရဲ့နဲ့ပတ်သက်ပြီးတော့84ရက်ကြာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဒီအမှုကိစ္စကိုအစိုးရရှေ့နေတွေကဆက်လက်ကင်တွယ်ဖို့အတွက်ပေးရမယ်လို့လည်းပြောပါတယ်ရည်ယူဖို့အကြံပြုထားတဲ့အထက်မှာတော့အခင်းဖြစ်ပွားခဲ့တဲ့စိုးမျိုးတော်ယုံဆန်းရက်ွက်အုပ်ချုပ်ရေးမှူးပတ်ခီယန်းနဲ့ရဲတပ်ဖွဲ့အကြီးအကဲလီအင်ဂျဲအပါအဝင်ဖမ်းဆီးထားတဲ့6ဦးပါဝင်တဲ့အကြောင်းလေးပြောပါရစေ။အစိုးရထိတ်တန့်တာဝန်ရှိသူတွေကိုအရေးယူသင့်တယ်လို့အစင်ကစားမှအကြံပြုချက်မပါတဲ့အပေါ်မှာတော့ဝေဖန်ထောက်ပြမှုတွေလည်းထွက်ပေါ်နေပါတယ်ရှင်
။ဂျပန်မှာပျက်စီးသွားခဲ့တဲ့ဖုကူရှိမာဒါရီချီနျူကလ িয়ার တအားပေးဆက်ယုံတွေကရေဒီယိုတက်ထူးကြရေတွေကိုပြန်လည်တန့်စင်ပြီးတော့သမုတ်တရားတွေကိုစွန့်ထုတ်နိုင်မှုစီစဉ်နေပါတယ်ရေဒီယိုဓာတ်သတ္တိတွေပျော်ဝင်နေတဲ့ရေတွေကိုလက်ခံနိုင်တဲ့အဆင့်ဖြစ်အောင်ပြန်လည်တန့်စင်ပြီးတယ်ဆိုရင်တော့တန်ချိန်တသန်းကျော်အထိဒီနှစ်ထဲမှာစွန့်ထုတ်မှာဖြစ်တယ်လို့ဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ကဒီကနေ့တောက်ကြနေ့မှာပြောလိုက်ပါတယ်နိုင်ငံတကာအမှုမြူစွမ်းအေFine in agency IAEA ကဒီအစီအစဉ်ကိုထောက်ခံထားပေမဲ့ဒီလိုမျိုးစွန့်ထုတ်ဖို့ကိစ္စကိုတော့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာအပြည့်အစုံကိုစောင့်ရအောင်မယ်လို့အတွင်းမှုချုပ်ကပြောပါရယ်ဂျပန်မှာ2011ခုနှစ်တုန်းကဆူနာမီဒီလိုင်းကြီးတွေကြောင့်ဖူကူရှိမာနျူကလ িয়ার တအားပေးဆက်ယုံတွေကဓာတ်ပေါင်းပိုတွေထဲကအေးပေးစနစ်တွေထိခိုက်ပျက်စီးသွားတာဖြစ်ပါတယ်အခုဒီဖူကူရှိမာဆက်ယုံကြောင့်ထိခိုက်မှုတွေရှင်းလင်းနိုင်ရေးလုပ်ငန်းကိုစတင်လှုပ်ဆောင်နေပြီးတော့အနှစ်40လောက်အချိန်ကြာနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျ
တောက်ကြနေညရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်မြန်မာနိုင်ငံအရေးကိုအရှိတအာရှနိုင်ငံများအဖွဲ့အာဆီယံကဝင်ရောက်ဖြည့်ရှင်းတဲ့နေရာမှာစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့မတရားအသိအဖြစ်ကြီးညာထားတဲ့အဖွဲ့တွေကိုထိတွေ့ဆက်ဆံတာတွေမလုပ်ဖို့စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဌာနကမနေ့ကကြီးညာချက်ထုတ်ပြန်သတိပေးပါတယ်မြန်မာနိုင်ငံအကြက်တဲကိုဖြည့်ရှင်းတဲ့နေရာမှာသက်ဆိုင်သူအားလုံးနဲ့ဆွေးနွေးအဖြစ်ရှာဖို့လိုတဲ့အကြောင်းနဲ့ကင်တွယ်မှုတွေပုံမထျောက်စေဖို့အာဆီယံအလှည့်ကျဥက္ကဋ္ဌသစ်အင်ဒိုနီးရှားနိုင်ငံအနေနဲ့အထူးကိုယ်စားလှယ်အဖွဲ့ယုံဖွဲ့စည်းသွားမယ်အကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူရီကဒီလ17ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်တဲ့နေရာမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်နိုင်ငံရဲ့ပြည်တွင်းရေးကိုတခြားနိုင်ငံတစ်ခုကဝင်မဆွတ်ဖက်ရဘူးဆိုတဲ့အခြေခံမူကိုစွဲကင်ပြီးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းညချက်မှာဖော်ပြပါတယ်။အာဆီယံကချမှတ်တဲ့မြန်မာရေးဘုံသဘောတူညီချက်တွေထဲမှာမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးအဖြစ်ရှာနိုင်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကိစ္စတွေကိုအဓိကထည့်သွင်းချပါတယ်။ဒီဘုံသဘောတူညီချက်တွေကိုစစ်ကောင်စီဘက်ကအကောင့်ထည့်ဖို့ပြက်ကွက်နေတယ်ဆိုပြီးတော့လေဒေသရင်းထိပ်သီးအစည်းအဝေးတွေမှာမြန်မာကောင်းဆောင်တွေတက်ရောက်ခွင့်အာဆီယံကညှင်းပယ်ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မှာထိုင်းတပ်နဲ့ပစ်ခတ်မှုဖြစ်ခဲ့တဲ့မူရင်မောင်ခိုးဖြစ်တန်ရရှိသူ9ဦးသေဆုံးခဲ့တယ်လို့ထိုင်းရာရှိတွေကပြောပါရယ်မွေးဇေဝထုတ်လုပ်မှုနဲ့နာမည်ကြီးတဲ့ရွှေတရီကန်ဒေသအနီးကဒီထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်တွေကတောထဲမှာကြာသပတေးနေ့မနက်စောပိုင်းတုန်းကအခုလိုအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာလို့ဒီထိုင်းစစ်တပ်ရာရှိတွေကပြောပါရယ်ပြီးခဲ့တဲ့နှစ်လတုန်းကလည်းအလားတူနှစ်ခါဖြစ်ခဲ့ပါရယ်ထိုင်းမြန်မာလာအိုနယ်စပ်ဒီရွှေတရီကန်ဒေသနားမှာမွေးရင်မောင်ခိုးလို့တန်ရရှိသူ9ဦးအနေနဲ့ကျော်ဖို့အိတ်တွေကိုအစစ်ဆေးခံဖို့ညှင်းဆန်ပြီးဘာလက်နက်မှန်မသိတာတွေနဲ့စပြီးတော့ပစ်ခတ်ခဲ့တာလို့ထိုင်းလုံခြုံရေးကင်းလက်တပ်ကပြောပါရယ်အပြန်အလှန်ပစ်ခတ်မှု9မိနစ်ကြာခဲ့ပြီးတော့ထိုင်းတပ်ဘက်မှာတော့အထီးခိုက်မရှိဘူးလို့အထူးတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်အထူးတပ်ဖွဲ့ရဲ့အရာရှိတဦးဖြစ်တဲ့ပရချိုင်းကတော့ဒီနယ်စပ်ဒေသမှာမူရင်စေဝါအများပြားထွက်နေပြီးတော့အထက်တပ်မှုကလည်းရှာဖွေစစ်ဆေးမှုတွေကိုတိုးလုပ်ဖို့မကြသေးခင်အချိန်ကပဲညွှန်ကြားထားတယ်လို့ AFP သတင်းဌာနကရှင်းပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုတောင်ပိုင်းဒေသတစ်လျှောက်အီယာမလေးစင်နာမောင်ကြီးမနေ့ကြာသပတေးနေ့ကဝင်ရောက်တိုက်ခတ်သွားခဲ့လို့အလဘာမားပြည်နယ်အလယ်ပိုင်းမှာလူ6ဦးထက်မနည်းသေဆုံးသွားပါတယ်။တမိုင်းဝင်ဆယ်မာမြို့မှာတစ်ပင်တွေအမြင့်ကချွတ်ထွက်ကုန်ပြီးနေအမိုးတွေလန့်ထွက်သွားခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာလည်းဒီလေပြင်းမုန်တိုင်းကြောင့်လူတစ်ယောက်သေဆုံးပြီးလူတွေသိန်းနဲ့ချီလျှက်စစ်မိမိရပဲဖြစ်နေပါတယ်။ဆယ်မာမြို့ကနေအရှေ့မြောက်ဘက်66မိုင်အကွာ အော်ဒါကွာခရိုင်တစ်ခုထဲမှာတင်သေဆုံးသူ6ဦးထက်မနည်းရှိနေပြီးတော့အင်ဂျီ40လောက်ထိခိုက်ပျက်စီးခဲ့တဲ့အကြောင်းခရိုင်ရေးပေါ်စီမံဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးအာနီဘက်ကတ်ကအတည်ပြုပြောပါရယ်လေဆင်နှာမောင်းဖြတ်တိုက်သွားတဲ့လမ်းကြောင်းကမိုင်20လောက်ရှည်ပြီးကျေးလက်တောရွာနှစ်ခုကိုဖြတ်တိုက်သွားတာပါရွှေပြောင်းနေရာချထားလို့ရတဲ့မိုဘိုင်းအိမ်တွေအတော်များများလေထဲပါသွားပြီးဒဏ်ရာရသူ12ဦးထက်မနည်းရှိပြီးတော့စစ်ရုံမှာအရေးပေါ်ကုသမှုခံယူရတဲ့အထိဒဏ်ရာပြင်းထန်တယ်လို့လည်းသူက AP သတင်းဌာနကိုပြောခဲ့ပါတယ်ရှင်
။ Rock and Roll ဂီတဘယင်ဖြစ်နေတင်စားကြတဲ့အဆိုတော်ကြီး Elvis Presley ရဲ့တဦးဒီသောသမီးအသက်54နှစ်အရွယ်ရှိတဲ့တေးရီတေးဆို Lisa Marie Presley ဟာကြာသပတေးနေ့တုန်းကရုတ်တရက်နှလုံးဖောက်ပြီးတော့သေဆုံးသွားပါတယ်။အရေးပေါ်ဖုန်းခေါ်ဆိုတာကြောင့်အရေးပေါ်ကျန်းမာရေးအရာရှိတွေကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့သူ့ရဲ့နေအိမ်ကိုတွားရောက်ပြီးတော့အရေးပေါ်အသက်ကယ်ဖို့စ조사ခဲ့ပြီးတော့အနားမှာရှိတဲ့ West Hill ဆေးရုံကိုခေါ်သွားပေမဲ့အသက်မကယ်နိုင်ခဲ့ဘူးလို့ Los Angeles မြို့ရဲ့ရဲဌာနကြေညာချက်မှာဖော်ပြပါတယ်။မိခင်ကြီး Priscilla Presley ကလည်းဒီချောမော့လှပတဲ့သူ့ရဲ့ချစ်သမီးလေး Lisa Presley အခုလိုရုတ်တရက်ခွဲခွာသွားတဲ့အပေါ်မှာအထူးဝမ်းနည်းပူဆွေးရပါတယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။ဇန်နဝါရီလ13ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မဆူမွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။ဇန်နဝါရီလ12ရက်နေ့ညပိုင်းတုန်းကရန်ကုန်တိုင်းလှိုင်မြို့နယ်အုတ်ချင်းဘူတာယုံလမ်းမှာရှိတဲ့ရေတပ်နဲ့ရေခဲဆက်ယုံကနေအမိုးနီးယားဓာတ်ငွေ့ရိုးစိမ့်မှုတွေဖြစ်ပွားခဲ့လို့အနီးဝန်းကျင်ကပြည်သူတွေသတိလစ်တာဘေးလွတ်ရာကိုထွက်ပြေးတာတွေလုပ်ခဲ့ပါတယ်။လူ40ဝန်းကျင်လောက်အရေးပေါ်ဆေးရုံကိုပို့ခဲ့ရပေမဲ့စိုးရိမ်စရာအခြေအနေမရှိဘူးလို့ကူညီကယ်ဆယ်ပေးသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမြတ်မုံကပြောပြပေးပါမယ်ရှင်
။လှိုင်မြုပ်နယ်73ရက်ကွက်အုတ်ချင်းဘူရာယုံလမ်းမှာရှိတဲ့မိုးတောက်ရေတပ်နဲ့ရေခဲဆက်ကနေအမိုနီးယားဓာတ်ငွေ့ရိုးစိမ့်လို့အနီးဝန်းကျင်ရှိတဲ့သူတွေအဲ့အနှံ့တွေကိုဇန်နဝါရီလ12ရက်ကြာသပတေးည8နာရီဝန်းကျင်လောက်ကစပြီးတော့ရခဲ့ကြပါတယ်။ဓာတ်ငွေ့အနှံ့ရသူတချို့မူးမေ့လဲသွားတာအရေးပြားဆက်တာတွေဖြစ်ခဲ့ပြီးတော့အနှံ့နဲ့ဝေးရထွက်ပြေးရတာတွေလည်းရှိတယ်လို့ကိုရိုင်းကြုံရသူတူကပြောပြပါတယ်။
အခြေအနေကတော့ညတော့တတိပိုင်းနေလောက်ကတော့နည်းနည်းမူးတာမေးတာဖြစ်ကြတယ်ပေါ့သူကအနက်ကလေသူ့ပြီးတော့ဟိုပြောပိုးသက်စီအနက်ကြီးလိုပဲပေါ့နော်အကုန်လုံးကတော့အနက်နဲ့လွတ်ရအောင်ပဲပြေးနေကြတာပေါ့နော်အဲ့ဒီနဲ့ရှင်ပြီးသွားရင်နည်းနည်းမူးတယ်လို့လို့အသားတွေကရားတယ်လို့လို့အဲ့လိုလွတ်ရအောင်ဖြစ်လိုက်တယ်ဆယ်နှစ်နာရီလောက်ကြီးကအပြင်မှာပဲအကုန်လုံးပြေးနေကြတာပေါ့နော်အဲ့ဒါရှောင်းတော့တခြားကြတော့လေတက်ရသူတို့အမျိုးအိမ်ကမှသွားနေကြတယ်ဟုတ
်အခုဖြစ်ပေါ်တဲ့ဆက်ယုံကလူနေရက်ွက်ထဲမှာရှိနေတာပါမိသက်အဖွဲ့နဲ့လူမှုကူညီရေးအဖွဲ့တော်များများရောက်လာပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ခဲ့ကြပါတယ်။သေဆုံးသူနဲ့ကြီးကြီးမားမားထိခိုက်ဒဏ်ရာရသူမရှိပေမဲ့လူနာ40ဝန်းကျင်လောက်ကိုရန်ကုန်ပြည်သူ့ဆေးရုံကြီးမြောက်ဥက္ကလာဆေးရုံနဲ့အင်းစိန်ဆေးရုံတွေကိုပို့ဆောင်ခဲ့ရပါတယ်။ဓာတ်ငွေရှင်းလင်းရေးလုပ်ငန်းတွေလည်းဆောင်ရွက်ပြီးသွားပြီဖြစ်လို့ဒီနေ့တောက်ချာနေမနေ့၈နှစ်ဝန်းကျင်လောက်မှာတော့စိတ်ချရတဲ့အနေအထားရောက်သွားပြီလို့ရွှေရောင်သမိုင်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။ဆေးရုံရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့လူနေရပ်ကွက်ထဲကဒါပြည်သူတွေကဒီမိုနီယာတန်းငွေဟိုရှူဆိုင်ပြီးပြီးတော့ဗောနော်ဒါဟိုအ3လစ်တာအမူးမော်တာတက်ရှူမုံးချက်တာအတက်ရှူမောရတာစတဲ့ဖြစ်စဉ်တွေဖြစ်ခဲ့တာပါဆေးရုံပို့ဆောင်တာတွေလည်းလုပ်ပေးခဲ့ရပါတယ်တည်ဆုံးမှုကြီးကြီးမားမားထိခိုက်မှုတွေတော့မရှိပါဘူးယောဂါခံရှိတဲ့သူတွေနဲ့တခြားဒါကျွန်တော်တို့ဒီထိတ်လန့်တဲ့အတကြီးပြောတွေနဲ့အနေငယ်တာစိုးရိမ်မှုနဲ့ဖြစ်သွားတဲ့သဘောမျိုးဖြစ်ပါတယ်ဗျအားလုံးကတော့ဒါဒီမနက်မှာတော့ဆေးရုံကလည်းတချို့ကြီးပြင်ရောက်ကြတယ်လို့ကျွန်တော်တို့သိရပါတယ်ဗျအ
မိုနီယာတန်းငွေကအနားရှူမိတာမျိုးချမိတာအသားနဲ့ထိတွေ့တာကနေလူရဲ့ကိုယ်ထဲကိုဝင်ရောက်နိုင်ပါတယ်။အဲဒီဓာတ်ငွေ့နဲ့အချိန်ကြာကြာထိတွေ့မိမယ်ဆိုရင်မျက်စိနှာခေါင်းနဲ့လက်ချောင်းတွေပူဆက်တာမျိုးခံစားရပါတယ်။ပမာဏများများနဲ့အချိန်ကြာကြာထိတွေ့မယ်ဆိုရင်တော့အမြင်အာရုံထိခိုက်တာအဆုတ်ပြက်စီးတာနဲ့သေဆုံးတဲ့အထိဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ချောင်းဆိုးတာနှာခေါင်းနဲ့လက်ချောင်းရရန်တာမျိုးလည်းဖြစ်နိုင်ပါတယ်။အမိုနီးယားဓာတ်ငွေ့အနံ့ရပြီဆိုတာနဲ့လှုပ်ဆောင်ရမယ့်အဓိကအချက်တွေကိုဒေါက်တာသူရိန်လှိုင်ဝင်းကအခုလိုတတိပေးပါဗျ။အ
မိုနီးယားနဲ့တွေ့ပြီဆိုရင်ကျွန်တော်ပထမဆုံးလောက်ရမှာကတော့အဲ့နေရာကနေထွက်ဖို့ပဲ။အနံ့မရှိတော့တဲ့နေရာဒီကျွန်တော်တို့သွားဖို့ကပထမဆုံးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့အမိုနီးယားနဲ့ထိတွေ့မှုကအချိန်ကြာလာနဲ့အပြားစားတဲ့ဓာတ်ကပိုပြီးတော့များလာတယ်။အဲ့ခါကျတော့ပိုပြီးတော့အသက်အန္တရာယ်ရှိလာမယ်။ကိုကအသက်ရှူတဲ့ကိရိယာတွေဓာတ်ဥပစီကာဝင်နိုင်တဲ့ဒီလိုပုံစံမျိုး protective cover တွေမဝတ်ထားဘူးဆိုရင်လိုက်ပြီးမရှာပါနဲ့။ရှာလို့မရပါဘူးအဲ့လိုရှာရင်ကျွန်တော်ပို့ပြီးတော့ကိုယ်တော်အနေနဲ့ရှိပါတယ်အဲ့တော့ထိတွေ့မှုအနည်းဆုံးဆွတ်ချနိုင်မှုနဲ့ထိတွေ့ထားတဲ့နေရာတွေကိုရေးဆက်ပြရတွေတုံးပြီးတော့ငြင်းငြင်းဆန်ဆန်ဆေးချနိုင်မှုကမိုနီးယားနဲ့ထိတွေ့တဲ့အခါမှာအရေးကြီးပါတယ်
အမိုနီးယားဓာတ်ငွေ့ကိုရှုံမိတယ်ဆိုရင်ဆက်ပြီးတော့စောင့်ကြည့်နေတဲ့လို့လည်းပြောပါတယ် အမိုနီယာဓာတ်ငွေ့အစိတ်အနာအတွက်ကုသဆေးမရှိပါဘူး။ဒါပေမဲ့အသက်မဆုံးရှုံးရအောင်လို့အသက်ကိုယ်ရဲ့နည်းလမ်းတွေကိုတော့အသုံးပြုနိုင်ပါတယ်။မင်းညားကဖြစ်ခဲ့တဲ့အဖြစ်အပျက်မှာဆက်ရုံအနည်းနေသူတွေနဲ့အနှံ့ရှုံမိသူတွေဟာအသက်အန္တရာယ်ဖြစ်လောက်တဲ့အထီးမရှိဘူးလို့ရက်ွက်မှာနေထိုင်သူတွေနဲ့ကူညီပေးခဲ့သူတွေကပြောပါတယ်ရှင်။
ရန်ကုန်တိုင်းမှာဒီရေတပ်နဲ့ရေခဲဆက်ယုံတစ်ခုကနေအမိုနီးယားရေစိမ့်မှုဖြစ်ခဲ့တဲ့အခြေအနေကိုမဆုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်ပါဝင်မြို့တော်တော်များများမှာလျှက်စစ်မီပြတ်တောက်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်။ရန်ကုန်မြို့အပါဝင်နိုင်ငံတော်ဝန်ကမြို့တွေမှာလျှက်စစ်မီပြတ်တောက်တာကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ပြည်သူတွေရဲ့နေထိုင်လူမှုဘဝတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြို့ကန်တွေကပြောပါတယ်။လျှက်စစ်မီကိုခွဲတန်းတဲ့အလှည့်ကျပေးနေပေမဲ့လည်းမီးလာရမယ့်အချိန်မှာပုံမှန်မလာတာရှိတယ်လို့မီတာကလည်းအရင်ကထက်ဆိုင်ဒီဒါသာရောမသွားဘူးလို့ပြောပါတယ်ဒီအကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ရန်ကုန်မြို့ကမြို့နယ်တွေမှာတော့လျှက်စစ်မီးကိုအချိန်နဲ့အလဲကျပေးနေပြီးတော့နေ့စဉ်တစ်နေ့ကို၄နာရီဒါမှမဟုတ်၅နာရီလောက်ခွဲတန်းတဲ့ပုံမှန်ပြတ်တယ်လို့မြို့ကန်တွေကပြောပါတယ်နေ့စဉ်မီးပြတ်တဲ့အချိန်နေနဲ့ပတ်သက်ပြီးရန်ကုန်မြို့မှာနေထိုင်သူတူကတော့ VOA ကိုအခုလိုပြောပါတယ်အဲ
ကျွန်တော်တို့စမ်းကြောင်းဘက်မှာကတော့တစ်နေ့ကို၄နာရီပြတ်တယ်မနေ့၉နာရီနေပြီးတော့နေ့လယ်တနာရီပြတ်တာကပထမရက်ဆိုရင်ဒုတိယရက်မှာနေ့လယ်တနာရီကနေပြီးတော့ညနေ9နာရီပြတ်တာ။အဲတော့ဒီမှာလည်းကျွန်တော်တို့သိသမျှဟိုမြို့နယ်တွေရှိတဲ့လိုင်မြို့နယ်တို့မယံကုန်းတို့ပြောကလာအကုန်အဲ့တိုင်းပဲပြတ်တယ
်ခင်ဗျ။ဒါပြင်ရန်ကုန်မြို့ရဲ6မိနစ်ဖြစ်တဲ့လမ်းမတော်လသာဗဘဲတန်းကြောက်တရဘူထောင်ပဇွန်အောင်စတဲ့မြို့နယ်တွေမှာလည်းတခြားမြို့နယ်တွေမှာလိုပဲအလဲကျမီးဖြတ်တာကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်သူတွေအတွက်မီးစက်တွေကိုအသုံးပြုနေရတယ်လို့လူတွေကစီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ
်ကျွန်တော်တို့ဒီကောင်းတောင်းလူတွေဘက်ကတော့မနေ့9နာရီကနေပြီးတော့နေ့လယ်တနာရီထိကိုပြီးရင်နောက်တနေ့ကျရင်နေ့လယ်တနာရီကနေပြီးတော့ညနေ9နာရီထိကိုအဲ့ဒီမှာမီးပြတ်တယ်ကိုတနေ့ကို4နာရီတော့ပြတ်တာပေါ့လုပ်ငန်းတော့ကိုဥစားမီးပြတ်တော့ကျွန်တော်တို့ကဗီဇက်နဲ့ပဲအသုံးပြုလို့အဆင်ပြေတယ်ခင်ဗျသူတို့မီးကိုစောင့်နေအဆင်မပြေဘူးကိုကျွန်တော်ဒီဝင်ဆောင်မှုမှာတော့ခြားချက်ကနည်းနည်းတိုးသွားတာပေါ့ကိုဒီစီစေးနှုံးနဲ့ပါနေဆိုတော့အဲ့လိုဖြစ်သွားတာပေါ့ခင်ဗျစီစေးတွေကတော့ဟို92လို့ပါလို့ဆို2000ပြန်ကျော်သွားပြီခင်ဗ
ျအခုလိုနေဘက်ပိုင်းနေမှာမီးပြတ်တာကြောင့်မီးစက်တွေနိုးပြီးအလုံးလောက်တာတွေရှိပေမဲ့လည်းတချို့တွေကတော့ပတ်ဝန်းကျင်အနေထားနဲ့လောင်စာစီစေးကြီးမြင့်မှုတွေကြောင့်မီးစက်နဲ့အများရန်အလုံးလောက်ဖို့အဆင်မပြေတဲ့အတွက်လုပ်ငန်းတွေမှာအခက်အခဲတွေရှိလာတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်တဲ့ရန်ကုန်မြို့ကန်ကပြောပါတယ်
အလင်းတဲ့လိုလောရောဗျာဘယ်လိုပြောမလဲဆိုတော့ရက်ကွက်ထဲမှာလောရတဲ့လုပ်ငန်းဆိုရင်လည်းကျွန်တော်တို့ဗီဇာကိုလည်းလည်းထုံးလို့လည်းမဖြစ်ဘူးလေ။ဟိုစီစီတွေကလည်းဒီတိုင်းပဲခေါင်ခိုင်နေ။အဲ့တော့ကျွန်တော်တို့ကဗီဇာကြီးကိုထုံးပြီးတော့လုံးလုံးလုံးပြရတော့ဗီဇာနဲ့ဆင်းလို့လိုက်။ဒီပြတ်သွားတဲ့ဆင်းလို့ကျွန်တော်နားလိုက်။အဲ့လိုလုပ်နေရတယ်ခင်ဗျ။အားကြီးတယ်ဖတ်ဖြစ်တော့ဗျာ။ဟိုကြီးတာပါလေတော့။ကိုရကဒီကွန်ပျူတာနဲ့သုံးနေပြီတော့ဗီဇာတော့တော့ချိ။အဗီဇာနဲ့လေးနိုင်မှာဘာလို့လဲလောရမှမသိဘူး။အိမ်ထဲမှာလေ။လမ်းဆောင်နေရမလားအပြင်ထွက်ရမလားဒီရယ်တော့နေရမှာပါဘာလို့မှမလဲအဲ့လိုဖြစ်ဘူးဘာဖြစ်လို့ဒီလုပ်ငန်းရှင်တွေနေထားကိုချိန်နေဆိုအတူတူဒီ business ကြီးကိုနိုးရတော့ရက်ကွက်တော့ဆက်ပြီးဘုကစမှုဆောင်နေတော့အဆင်ပြေတော့ပြေတော့
ဒါပြင်ရန်ကုန်မြို့ကနောက်ထပ်စီးပွားရေးလုပ်ငန်းရှင်တူကတော့အလုပ်သမားတွေကိုမိလာတဲ့အချိန်တွေပဲအချိန်ခွဲပြီးတော့တပိုင်းစီဆင်ခန်းရတာရှိတယ်လို့လည်းဆိုပါတယ်ရန်ကုန်မှာအခုလောလောဆယ်တစ်နေ့ကို4နိုင်ကနေ9နိုင်လောက်မီးပြတ်ပေမဲ့အချာပြည်နယ်နဲ့တိုင်းတွေကနယ်မြေတွေမှာတော့မီးလာတဲ့အချိန်ထက်ပြတ်တဲ့အချိန်ကပိုများတယ်လို့ဒေသခံတွေကပြောပါတယ်။ပဲခူးတိုင်းဖြူမြို့နယ်ကလျှက်စစ်မီးရရှိတဲ့အနေအထားနဲ့ပတ်သက်ပြီးတော့မြို့ကန်တအူးက VOA ကိုအခုလိုပြောပါတယ်
။လျှက်စစ်မီးအခြေအနေကတော့လေအချိန်ဇာထွက်တယ်အချိန်ဇာတိုင်းမလာဘူး။ပေးချင်လို့ပေးတယ်။ပေးလာတဲ့အချိန်မှာလည်းဟိုလာလေးတိုင်းဇာလာမယ်ဆိုလည်းသူတက်နေမှပြည့်ပြည့်နဲ့ပြတ်သွားဒီမိုးလိုပဲပြတ်သွား။
အခုလိုလျှက်စစ်မီပုံမှန်မရတာကြောင့်ဒေသခံတွေရဲ့နေ့စဉ်လူမှုဘဝတွေမှာရောဘလို့အကျိုးဆက်တွေဘလို့အခက်ခဲတွေရှိနေပါသလဲ
။အော်အခက်ခဲကတော့အများကြီးပေါ့။ဒါကြောင့်အရင်လိုချင်းလေးပြုတ်ရလို့တချို့ဆိုရင်ဒီနေ့ပေါင်းတန်းလိုက်ပြီးပြတ်သွားတာတို့အဲ့လိုမျိုးတွေတော့လို့တဲ့ရလို့ဒီနေ့ကလုံးလုံးသွန်ပြရတော့နောက်တော့အဲ့ဒါကောင်အာမကိုရတော့ကဲမီးသွေးဝင်မယ်ဆိုမီးသွေးကလည်းအရင်တော့ကမီးသွေးတဲ့အိတ်ကို6000လောက်သူက12000 13000လို့ပြအဲ့လိုမဖြစ်တော့လဲကြံပန်းပြီးတော့ဝင်သုံးရတာပေါ့နော်ကျမတို့ဆိုလက်သိမီးနဲ့လောကအကွက်စာတင်သမားတွေဆိုတော့ဘာလုပ်ကြလဲဆိုတော့ဆိုလာတွေဆောင်ရတယ်ဘက်တီတွေဆောင်ရတယ်မီးလုံးတွေတအားဝင်ရတယ်အဲ့လိုလုပ်ပြီးတော့နေရတာဒါဆိုမီးကိုအကူလည်းနာကမတူလာရောပဲ လူလာရင်တော့ဘာလို့လဲကျွန်တော်တို့ကြီးတွေပါရင်တင်ရတာပေါ့ဒီလိုဆိုတပင်းတို့ကြက်ချက်လို့ပေါ့အမဝိကျော်တက်တယ်ပဲဆိုမလဲရတော့ဘူးအဲဆိုဝိကျော်တက်တာလဲအလုံးလုံးနေတန်းလန်းနေဦးမိကအဲလိုမှန်မှန်လို့ပြတ်သွားတဲ့ခါကျတော့ဘာမှမတူဘူးလူကပြန်ချွာတော့တော့နောက်တော့ဝိကျော်တက်လည်းမတော့ရတော့ဘူးဒါပေမဲ့မိတာကအမြိုင်းမရောအရင်တော့ကျွန်တော်တို့7000လောက်ဆောင်ရင်6000လောက်တော့ဆောင်ရသေးတယ်
ဒါပြင်ပဲခူးတိုင်းအနောက်ချမ်းကဖြီမြို့မှာတော့တနေ့ကို၄နာရီနဲ့၂ချိန်အ ਨੇ ဆုံးပြတ်တယ်လို့ရုပ်ကံတန်ကားတော်တစ်ပါးကအွန်လိုင်းကနေတစ်ဆင့်မိန်ကြားခဲ့သလိုကရင်ပြည်နယ်လိုင်းဘွဲဘက်မှာတော့အခုလောလောဆယ်၃နာရီကြာစီမီးပြတ်တယ်လို့ဒေသခံတအူးကပြောပါတယ်နိုင်ငံတော်ဝန်ကအခုလိုမြို့အတော်များများမှာလျှက်စစ်မီးပုံမှန်မလာပေမဲ့လည်းနေပြည်တော်မှာတော့လျှက်စစ်မီးက24နာရီပတ်လုံးပုံမှန်လာနေတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့ဒီရန်ကုန်ပါဝင်မြို့တော်တော်များများမှာလျှက်စစ်မီးပြတ်တောက်လို့ပြည်သူတွေအခက်ကြုံနေရတဲ့အခြေအနေကိုကိုရန်နိုင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ CNF ဌာနချုပ်လေကြောင်းတိုက်ခိုက်ခံရမှုမှာအိန္ဒိယဘက်ကလေကြောင်းပိုင်နဲ့သုံးခွင့်ပေးခဲ့တယ်ဆိုပြီးတော့ဆွတ်စောခံနေရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။မြန်မာစစ်တပ်ကချင်းမျိုးသားတအူ CNF ကဌာနချုပ်ရှိတဲ့နေရာကိုပြီးခဲ့တဲ့ရက်ပိုင်းလုံးကဘုံကျဲတိုက်ခိုက်ခဲ့တာမှာတော့အိန္ဒိယကလေကြောင်းပိုင်နဲ့ကိုအသုံးပြုခဲ့ပုံရတယ်လို့နိုင်ငံရေးအကဲခတ်တွေကဆွတ်စွဲလိုက်ပါတယ်။မြန်မာဘက်ကလေကြောင်းပိုင်နဲ့ချိုးဖောက်မှုမလုပ်အောင်နဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဟန်တားပေးဖို့လူခွေရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကလည်းအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်ဒီကြောင်းသတင်းပေးဖို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင
်အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်နေမြေတဲကဝီတိုရီယာစကန်ပေါ်မြန်မာစစ်တပ်ကပြီးခဲ့တဲ့အင်္ဂါနေ့နဲ့ပုဒ်တဟူးနေ့တွေမှာဘုံကျဲတိုက်ခိုက်ခဲ့တာမှာအိန္ဒိယပိုင်နယ်နိမိတ်ထဲအထိတိုက်လေယာဉ်တွေဝင်ခဲ့တာကြောင့်စစ်တပ်ကလေကြောင်းပိုင်နဲ့ချိုးဖောက်တာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဟန်တားပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်အိန္ဒိယအစိုးရဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာစစ်တပ်နဲ့အပေးအယူကိစ္စတွေရှိနေကြောင်းနိုင်ငံရေးစောင့်ကြည့်သူတွေကပြောပါတယ်အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုအကူအညီတွေပေးရုံနဲ့သူ့ရဲ့စီမံကိန်းတွေဖြစ်မြောက်လာလိမ့်မယ်လို့မထင်ကြောင်းမြန်မာလူခွင့်ရေးတက်ကြွလှုပ်ရှားသူနစ်ခေတိုင်းမွန်က VOE ကိုပြောပါတယ်
။နေဆက်မှာရှိတယ်ကျွန်တော်တို့ဒီတော်လန်ရေးစခန်းနေရာဟိုနေဆက်မြင်းနဲ့အရန်ကတ်နေပြီးတော့သူတို့လေကြောင်းတိုက်ခိုက်မှုလုပ်တယ်ဆိုလို့ရှိရင်ဟိုအမြဲတမ်းပေါ့နော်ဖြစ်နိုင်တဲ့ risk ကခုနကနေဆက်ကြော်ပြီးတော့အိန္ဒိယဘက်ကိုသူလက်နက်ကြီးတွေခုနဘုံတွေကြမယ်ကြပြီးလို့ရှိရင်သူတို့အိန္ဒိယဒီပြည်သူတွေပေါ့ထိခိုက်ဟာဒါတွေတိတ်ဆုံးတာတွေဖြစ်နိုင်တယ်ပေါ့အဲ့တော့အိန္ဒိယကဘာကြောင့်ဒီမြန်မာစစ်တပ်ကိုလေကြောင်းပိုင်နဲ့သုံးခွင့်ပေးတာလဲဆိုတော့သူရဲ့အကျိုးစီးပွားတွေကတော့ဒါရှိနေတာပေါ့နော်ရခိုင်နဲ့ကျွန်တော်ချင်းပြည်နယ်ပေါ့သူတို့ဒါဟိုကလတ်တမြဝမ်းဒီစီမံကိန်းတွေမှာအနောက်ဆက်ဖြစ်နေတာမျိုးတွေရှိတယ်ပြည်တွင်းအဲ့တော့အဓိကပြည်ရင်းတည်ငြိမ်မှုကျွန်တော်မြန်မာပြည်ရင်းတည်ငြိမ်မှုရှိမှသာလျှင်သူ့ရဲ့စီမံကိန်းတွေအကောင့်ထဲပေါ်လို့ရမှာဒီအချမ်းပတ်စစ်တပ်ကိုအကူအညီပေးနေုံနဲ့သူ့ရဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ခွင့်ရမှာလို့ကျွန်တော်တော့မယုံကြည်ဘူးပေါ့နော်မထင်ဘူးပေါ့
မြန်မာစစ်တပ်ကလေရင်နဲ့တိုက်ခိုက်တာမှာဘုံအ ਨੇ စုံနှလုံးသုံးလုံးလောက်အိန္ဒိယဘက်ကိုကြားခဲ့ပြီးဒါတွေကိုဓာတ်ပုံဗီဒီယိုနဲ့တိတိကျကျရိုက်ကူးထားတာတွေရှိကြောင်းချင်းမျိုးသားတပ်ဦး CNF ရဲ့ဒုက္ခနှစ်ဖြစ်တဲ့ဒေါက်တာလျံမုံစာခေါင်းကပြောပါတယ်ဒါကိုအိန္ဒိယအစိုးရကတုံ့ပြန်မှုတွေရှိတဲ့ကြောင်းသူကပြောပါတယ
်အခုတို့ဒီတိုက်ခိုက်နေရမှာလည်းပဲတို့လေရင်နဲ့တိုက်ခိုက်တယ်ဆိုတော့အခုဘုံနှလုံးသုံးလုံးကကျွန်တော်တို့သိကြတော့ကျွန်တော်တို့ပြောလို့မရဘူးဒါပေမဲ့နှလုံးသုံးလုံးလေးဆုံးတော့အိန္ဒိယဖက်ကိုကြားသွားတယ်အခုအဲ့ဒီအိန္ဒိယဖက်ကြားသွားတဲ့ဘုံတွေကိုကိစ္စကိုလည်းကျွန်တော်တို့အိန္ဒိယဖက်မှာရှိတဲ့ဖားကောနာနဲ့ရိုက်ထားတဲ့ဒီတွေမှာအထင်ရှားကျွန်တော်တို့မြင်ရပဲပြီးတော့ကြားတဲ့နေရာတွေကိုလည်းကျွန်တော်တို့ပြပြကျကျနဲ့တပ်ပုံနဲ့ကျွန်တော်တို့အာပေါ်ပြနိုင်တာတွေ့ရပါတယ်သူတို့ဆိုခုကျွန်တော်တို့ချင်းလူမျိုးတွေကိုတိုက်ခိုက်နေတဲ့ကိုအိန္ဒိယရဲ့နိုင်ငံတကာအလေကြောင်းတွေနဲ့မိတ်ကိုကျူးကျော်ပြီးတော့တစ်ဖက်ဝင်သွားတဲ့ခါမျိုးကလည်းလုံးဝမဖြစ်တဲ့တကယ်ဆက်ဖြစ်တယ်ဘူရိုဒီချင်းမှာကျွန်တော်တို့နေတဲ့အိန္ဒိယဆူအကူလည်းအတောင်းဆိုချင်ပါတယ်သူတို့ရဲ့အလေကြောင်းတွေနဲ့မိတ်ကိုအာကျူးကျော်တိုက်ခိုက်တဲ့ရှိကောင်းစီကလုံးနေနဲ့အာဆုချက်တင်တယ်မပူပေါင်းတင်ဘူးအာအဲ့ဒီတွေ့ကြောင့်အိန္ဒိယဆူအနေနဲ့ဒီကိစ္စကိုအာတိတိကျကျဆောင်ရွက်တယ်လို့ဆိုပြီးတော့ကျွန်တော်တို့မီဒီယာအနေနဲ့သင်ကျွန်တော်တို့ပြောချင်ပါတယ
်စစ်ကောင်စီရဲ့လေကြောင်းတက်ခဲမှုကြောင့်အရက်သားနေတချို့ပျက်စီးခဲ့တယ်လို့ CNF ရဲ့ရဲဘော်တချို့လည်းတည်ဆုံးခဲ့ကြောင်းချင်းမျိုးသားတပ်ဦးကသတင်းထုတ်ပြန်ခဲ့ပါတယ်အိန္ဒိယသတင်းဌာန Rediff ကတော့အိန္ဒိယဘက်ကဘုံကျရောက်ပောက်ကွဲတာမရှိကြောင်းအိန္ဒိယ အာတန်ရိုင်ဖယ်နေဆက်လူမျိုးရေးတပ်ကိုကူကပ်ပြီးသတင်းဖော်ပြခဲ့ပါရယ်အိန္ဒိယကမြန်မာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုမျက်ကွယ်ပြုတာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာတွေကိုအရက်ဖက်အဖွဲ့တွေကရှုတ်ချနေပါရယ်အိန္ဒိယကတော့မီဇိုရမ်ပြည်နယ်ဖွံ့ဖြိုးလာဖို့အတွက်မြန်မာပြည်အနောက်ချမ်းမှာငယ်မြေအေးချမ်းဖို့ပဲအဓိကလိုလားနေကြောင်းသတင်းတချို့ကဝေဖန်ထောက်ပြနေပါရယ်2022နိုဝင်ဘာလထဲမှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကမြန်မာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါရယ်အဲ့ဒီနောက်ပိုင်းစီးရီးတင်းမာနေတဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ULA နဲ့စစ်ကောင်စီတို့အပြစ်ရစဲလိုက်တာပါအဲ့ဒီနောက်အိန္ဒိယအများဆုံးရင်းနှီးမြှုပ်နှံထားတဲ့ရခိုင်ပြည်နယ်စစ်တွေစစ်ကဲကိုဖွင့်လှစ်ဖို့အပိသက်လုပ်ငန်းတွေစတင်လာပါတယ်ရခိုင်ကနေအိန္ဒိယမီဇိုရမ်ပြည်နယ်အထိကုန်သွယ်ရေးလမ်းကြောင်းကတော့ရခိုင်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်အိန္ဒိယဘက်ကလုပ်ငန်းတွေအပြီးမတတ်နိုင်သေးပါဘူးအိန္ဒိယအစိုးရကတော့သူ့နယ်စပ်ကပြည်ပခန့်နဲ့ပတ်သက်လို့ပေါ်ပေါ်တင်တင်ပြောကြတာမရှိသေးပါဘူးဒါပေမဲ့မီဇိုရမ်ပြည်နယ်မီဇိုလူငယ်အသင်းကတော့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုကင်တွဲဖြစ်ရှင်းပေးဖို့အိန္ဒိယအစိုးရကိုတောင်းအားပေးတောင်းဆိုထားပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းနီမျိုးနွယ်စုတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်ရှမ်းနီမျိုးသားတွေအတွက်ပြည်နယ်သို့မဟုတ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသတစ်ခုပေါ်ပေါက်ရေးအတွက်ရှမ်းနီမျိုးသားများကောင်စီ SNNC ယာယီကဒီရက်ပိုင်းအတွင်းမှာကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်သူတို့အဆိုပြုထားတဲ့ရှမ်းနီပြည်နယ်ဒါမှမဟုတ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းဒေသကနယ်မြေတွေပါပါဝင်ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုကိုငင်းချမ်းတင်ပြပေးပါမယ်ရှင
်ရှမ်းနီအမျိုးသားများကောင်စီ SNNC ယာယီကရှမ်းနီအမျိုးသားများကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသဖော်ဆောင်ဖြစ်မြောက်ရေးကော်မတီကိုဒီလ9ရက်နေ့မှာအရေးပေါ်ဖွဲ့စည်းကြောင်းကြေညာခဲ့တာပါဒီလိုဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီး SNNC ကဗဟိုကောင်စီဝင်ဆိုင်းစေလုံက VOA ကိုအခုလိုပြောပါဗျာ
မြို့သားများဒီနယ်တိဆောက်ဖို့အတွက်အမမောမြန်မာကိုပိုင်ချုပ်ခွင့်ရတိုင်းဒေသတစ်ခုစပို့တဲ့ကျွန်တော်တို့ဆောင်ရွက်မှာဖြစ်တယ်ပေါ့အဲ့တော့ကူအောင်လည်းခြားပြီးတော့မှကုမ္ပဏီတွေကဖြစ်အောင်ဖွဲ့စည်းနေပါတယ်ဗျဒီလကုံလောက်ကိုပဲကျွန်တော်တို့ဒါဒီလုပ်ငန်းစနိုင်အောင်ကျွန်တော်တို့စူးစမ်းနေတယ်ဗ
ျရှမ်းနီအမျိုးသားများပြည်နယ်သို့မဟုတ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသမှာပါဝင်တဲ့နယ်မြေတွေကိုတော့အခုလိုဆက်ပြောပါတယ
်ရှမ်းနီအမျိုးသားရဲ့ဒေသတွေကကျွန်တော်တို့ကယခုလက်ရှိကစကိုင်းတိုင်းနော်စကိုင်းတိုင်းထပ်ပိုင်းရှိတယ်နောက်ကချင်ပြည်နယ်ရှိတယ်အဲဒီမှာကျွန်တော်တို့ဒီသာဘူရာခရိုင်ကျွန်တော်မြစီနာခရိုင်ဗမော်ခရိုင်အဲကျွန်တော်မွန်ကြီးခရိုင်ဖကန့်ခရိုင်တို့ရှိမယ်ဒီဘက်ကဆိုလို့ရှိရင်ကျွန်တော်တို့ဒီဝန်ရင်းဘုံလေးခရိုင်ရှိမယ်ဒီဘက်ကခန္တီခရိုင်လို့ရှိမယ်ဗျနောက်ပြီးတော့မှကတာခရိုင်လို့ရှိမယ်ဗျနော
်ရှမ်းနီအမျိုးသားတွေထဲမှာတိုင်းခန္တီတိုင်းရန်တိုင်းနိုင်တိုင်းလိုင်တိုင်းလုံတိုင်းစာတိုင်းနေစတဲ့မျိုးနွယ်စုတွေပါဝင်มาဖြစ်ပါတယ်ရှမ်းနီအမျိုးသားများပြည်နယ်သို့မဟုတ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသဖော်ဆောင်ဖြစ်မြောက်ရေးကော်မတီကရှမ်းနီအမျိုးသားများဒေသအကျယ်အဝန်းမျိုးနွယ်အလိုက်နေထိုင်မှုလူရေသမိုင်းကြောင်းဖြစ်တည်မှုလူရေမျိုးနွယ်အလိုက်နေထိုင်မှုလူရေသမိုင်းကြောင်းဖြစ်တည်မှုစတဲ့အချက်လက်တွေကိုကောက်ယူมาဖြစ်ပါတယ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဦးခွန်ဂရာအောင်ခန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
ဒီကတော့ကျွန်တော်ရင်းချမ်းကဒီဖေဒရယ်နိုင်ငံတည်ဆောက်ဖို့အမြဲတမ်းလိုပါတယ်။ဒါမှလည်းကျွန်တော်အနာဂတ်ကိုကျွန်တော်စကားပြောလို့ရမယ်။ရှမ်းပြည်ရဲ့တဘောထားတွေလည်းဒီမှာပြင်ပြလို့ရမှာပါ။ဒါပြီးမှကချင်ပြည်ရဲ့တဘောထားတွေပမာပြည်ရဲ့တဘောထားတွေအကုန်လုံးပြင်ပြလို့ရမှာ။ဒါမှမဟုတ်ဘာမှစကားပြန်တန်ခွင့်လည်းမရှိဘူး။ဘယ်လိုပိုင်ခွင့်တော့ဒီလုံးလို့တော့ရပါလေ။ဒါပြည့်ဒီဝန်ပြဲမဲ့ဟာမျိုးလို့ဆိုတော့အနာဂတ်ကဘာလို့ဆိုရမလဲလို့ကျွန်တော်ပြောလို့ပါလ
ားအင်္ဂလိပ်ကိုလိုနီအစိုးရလက်ထက်မှာတီးကြစီခွဲကြအုပ်ချုပ်ခဲ့တဲ့ဒေသနှစ်ခုကိုမြန်မာပြည်လွတ်လပ်ရေးရယူခဲ့ချိန်မှာပူးပေါင်းပြီးကချင်ပြည်နယ်ဖွဲ့စည်းခဲ့တာပါဒီလိုဖွဲ့စည်းခဲ့တဲ့အပေါ်ကချင်ပြည်နယ်မှာရှိတဲ့ရှမ်းနီတွေရဲ့သဘောထားမပါဝင်ကြောင်းပြောဆိုခဲ့တာတွေရှိသလိုရှမ်းနီပြည်နယ်ဖွဲ့စည်းရေးကိုလည်း1982ခုနှစ်ကတောင်းဆိုခဲ့ကြပါတယ်2016ခုနှစ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံပထမအစည်းအဝေးမှာလဲတိုင်းလိုင်းရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီကမြစ်ကြီးနားမိုးညင်းဗမော်ခန်းနီတမူးကလေးမော်လိုက်ကတာစတဲ့ခရိုင်တွေကိုစုပေါင်းပြီးရှမ်းနီပြည်နယ်တတ်မှတ်ဖို့တင်ပြခဲ့တာတွေရှိပါတယ်ခင်ဗျာ
ကိုငင်းငင်းပြောပြပေးခဲ့တာဖြစ်ပါလေရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေနားဆင်ရဖို့ရှိပါလေရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာ
ကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့ January 23ရက်နေ့ VOA မြန်မာပိုင်းတောက်ကြညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အချင်းတောင်ကနေပြန်ပြီးတော့လွတ်လာပေမဲ့အချိန်မရွေးပြန်ဖမ်းခံရနိုင်တဲ့စိုးရိမ်မှုတွေနဲ့အလုံးလုံးနိုင်မှုအတွက်အခက်အခဲတွေအများကြီးရှိနေပါတယ်လို့သိမကြသေးခင်လပိုင်းတွေကအချင်းတောင်ကနေပြန်ပြီးတော့လွတ်မြောက်လာတဲ့အမျိုးသမီးသတင်းတော့တချို့ကပြောပါတယ်သတင်းသမားတယောက်သတင်းအလုပ်လုပ်လို့ဖမ်းဆီးခံရတာဟာစစ်တပ်ကအာဏာသိမ်းမှုရဲ့နောက်ပိုင်းမှာတိတိတသားပိုးပြီးတော့မှဆိုးလာတာကိုလည်းထောက်ပြကြပါတယ်။သိမ်းမကြခင်လပိုင်းတွေအတွင်လူငယ်တသားကွင်းနဲ့ပြန်လွတ်လာတဲ့အမျိုးသမီးသတင်းသမားတချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမား140ကျော်ရှိပြီးပြန်လွတ်လာသူတချို့ရှိပေမဲ့အချင်းထောင်တွေမှာဆက်လက်ထိန်းသိမ်းခံရတဲ့သူတွေအမှုရင်ဆိုင်နေရတဲ့သူတွေလည်းရှိနေပါသေးတယ်။ဒီထဲမှာအမျိုးသမီးသတင်းတောက်တွေလည်းပါပါတယ်။ဒီနှစ်နှစ်ဆန်းပိုင်းတုန်းကလူငယ်သက်သာခွင့်နဲ့ပြန်လွတ်လာတဲ့ MPA သတင်းဌာနအလွတ်သတင်းတောက်မတ်သူစာကတော့ပြန်လွတ်လာပေမဲ့လည်းသတင်းထောက်လုပ်ပြန်လုပ်ဖို့မလွယ်ကူသလိုလုံခြုံရေးအထွေအချင်းပြည့်စိုးရိမ်နေရတယ်လို့ပြောပြပါဗျ။ည
ီမအခုပြန်လွတ်လာပြီ။ညီမဘာမှမလုပ်ဘူး။ဒီအိမ်မှာပဲညီမမိသားစုလေးနဲ့နေတယ်ဆိုရင်တော့ညီမမှာမလုံခြုံမှုဆိုတဲ့အနေမျိုးတွေညီမရှိနေသေးတယ်ချင်း။ညီမအိမ်မှာလွတ်လွတ်လပ်လပ်ငါနေထိုင်ခွင့်ရပြီလား။ငါနေလို့ရပြီလားဆိုတဲ့အနေမျိုးတော့ညီမကိုညီမမမေးရတဲ့လောက်ဖြစ်နေတယ်။ငါဘာမှမလုပ်ဘဲနေတော့ငါ့ကိုအချိန်ကြီးဟိုထပ်ပြီးခေါ်ပြီးတော့ထပ်စစ်ဖေးမှလားထပ်ခေါ်ဝါအောင်မှလားဆိုတဲ့အမြင်မျိုးတော့ဒါတမပြန်လွတ်လာတဲ့လူတော်တမရဲ့ဟိုလုံခြုံမှုကတမကိုတမအရန်ဆိုးရိမ်နေရတယ်ဆိုတော့တခြားလူအတွက်တော့တမဘလို့မှတမတို့သတင်းထောက်တွေကတကယ်တမ်းတို့ပြောထားပါတယ်တို့ရဲ့2008ဖွဲ့စည်းပုံလို့ပြောထားတဲ့အချိန်ကိုပြည်သူတွေကလည်းလွတ်လပ်စွာသတင်းသိပိုင်ခွင့်ရှိသလိုသတင်းမီဒီယာတမတွေကလည်းသတင်းပြည်သူတွေသိပိုင်ခွင့်ရှိတဲ့သတင်းကိုလွတ်လပ်စွာပေါ့နော်ပြင်ပြပိုင်ခွင့်ရှိတယ်ဆိုပြီးတော့ဒါကျမတို့ရေတည်ထားတယ်ပြီးတော့မီဒီယာဥပဒေအရဟိုကလည်းပြည်သူတွေသိခွင့်ရှိတဲ့ဟာဟိုဗတ်ညီအောင်ကျမတို့ဒီရေးသားပိုင်ခွင့်ဖော်ပြပိုင်ခွင့်ရှိတယ်လို့ပြောထားပေမဲ့လည်းအခုလက်ရှိကျမတို့သတင်းသမားတွေရဲ့အန်တရေကဒါမြင်တဲ့အတိုင်းပေါ့နော်နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အတိုင်းပဲပြည်တွင်းမှာလည်းဖမ်းဆီးခံနေရတဲ့အတိုင်းပဲအခြေအနေကစိုးစိုးဝါဖြစ်နေတာတော့ကျမတို့တော်တော်စိတ်မကောင်းစရာပါပေါ့နော
်ပြည်내လွတ်မြောက်လာပြီးနောက်ပိုင်းလူကြိုးကြီးတွေစိုးရိမ်နေရတာကတော့မတ်သူစာတယောက်တည်းမဟုတ်ပါဘူးပြည်ကြတဲ့2020နိုဝင်ဘာလကလူငယ်တက်တာခွင့်နဲ့ပဲပြန်လွတ်လာတဲ့တန်လွင်သွေးချင်းသတင်းဌာနအယ်ဒီတာမမြဝင်းရဆိုရင်လေပြန်လွတ်လာပြီမဲ့လို့သတင်းသမားအလုပ်ပြန်လုပ်လို့မရအောင်ကန့်သက်စောင့်ကြည့်မှုတွေကျုံရဆဲပဲလို့ပြောပါတယ်
ဘလောက်ထိဆိုရင်ညာလဲဆိုတော့အခုထိလဲဆိုရင်ကြာပဲပေါ့နော်အမလို့ဆိုရင်အပြစ်ဆိုပြီးတော့ပြစ်ဒဏ်ချလိုက်တယ်အမလို့ပဲလွတ်လာတဲ့လူတွေလည်းရှိမယ်ဒါပေမဲ့အခုထိလဲသူတို့ကစောင့်ကြည့်နေစဲကန့်သက်စဲပေါ့နော်တည်င်းနေဆက်လုပ်လို့မရအောင်ပေါ့နော်ဆက်လုပ်လို့မရအောင်ဇွတ်လုပ်လို့ရှိလို့ရှိရင်လည်းဒီရဲ့အတိုင်းပဲအမတို့ကဖြစ်နေတဲ့မြေပြင်သတင်းကိုတရားမှဖြစ်တဲ့အတွက်သူတို့ကပြန်ဖမ်းမှာပဲပေါ့နော်သူတို့သူတို့ရဲ့policy နဲ့မကိုက်တာသူတို့နင်ဆန့်ကျင်တယ်လို့မြင်တဲ့သတင်းဆိုရင်ဘလောက်ပဲမှန်မှန်အမတို့ရောအချိန်မီးပြန်ဖမ်းနိုင်နေတာရောမလို့ဒီ SSC တက်လာပြီးအာဏာသိမ်းပြီးနောက်ပိုင်းမှာတော့သတင်းမတွေအတွက်အချိန်မီးရောလက်ရှိရတော့မကောင်းပါအောင်ဒီအမဆိုရင်လွတ်ငင်းနဲ့ပြန်လွတ်တက်ပေါ့နော်အရှိကလွတ်တက်လူတွေဆိုရင်ချက်ဆိုရင်သူရဲ့ဟိုပါပေါ့နော်ထောင်ပြက်ပြက်တန်စီလို့လွတ်တာရှိရပေါ့နော်ဒီ main clay တွေကဆိုရင်ဒီ champion ကြီးကမ္ဘာ့ဆိုင်ဆိုလက်ရောက်လွတ်တက်ပေါ့ ပတူဝဲဖြစ်ဖြစ်ပေါ့နော်အကုန်လုံးကသူတို့ကစောင့်ကြည့်မယ်ဟာဂျက်စကမှလည်းမှတ်ထူအောင်ထောင်ကနေထွက်ပြီးထောင်မှလည်းတခါစကားပြောရတယ်အဲပြီးလို့ရှိရင်ဂျက်စကကိုခေါ်သွားတယ်ဂျက်စကမှလည်းပြောရတယ်ချိန်မှာသူတို့ကစောင့်ကြည့်မယ်ဆိုတဲ့အခါပဲပြန်ဖန်ခံရမယ်ဆိုလို့ရှိရင်ပုံရစ်တယ်ကိုကျန်နေတဲ့ပြည်တယ်နေပြန်ပြီးတော့ထပ်ပြီးတော့ပူပေါင်းပြီးတော့ပြည်တယ်ကြခံရမယ်ဆိုတာတ
ကိုမကျူးနုံတဲ့ပုံမာတွေနဲ့ဆွဲဆူထောင်ချခံခဲ့ရတာဖြစ်တယ်လို့လည်းပြန်လွတ်လာတဲ့တရင်သမားတွေကပြောဆိုကြပါတယ်။လက်ရှိအချင်းထောင်တွေထဲမှာဒီလိုဖမ်းဆီးထောင်ချခံရတဲ့အမျိုးသမီးတရင်သမားတချို့ရှိနေသေးတာမို့သူတို့ကိုလည်းပြန်လည်လွတ်မြောက်စေချင်တယ်လို့မတ်သူစာကပြောပါတယ်
။အမျိုးသမီးတရင်နောက်တွေထဲထဲမှာကြံနေပါသေးတယ်။ကျွန်မအင်းစိန်ထောင်ထဲမှာရောက်သွားတဲ့အချိန်မှာကျွန်မဟိုထောင်ထဲမှာပေါ့နော်တွေ့ခဲ့ရတာကအရင် BBC Media Action မှာလုတ်ခဲ့ဘူးတဲ့မတ်ထက်ထက်ခံကိုတွေ့ရတယ်။ပြီးတော့ဟိုဟာတင်ငန်းကျွန်း Post မှာလုတ်တဲ့မတ်ထက်ထက်အောင်တွေ့ရတယ်။အင်းပြီးတော့ Matt Mabel ပေါ့နော်သူကမစ္စမာလို့ပြောတယ် Matt Mabel ကိုလည်းတွေ့ရတယ်။တခြားဒီ online လေးမှာလုတ်တဲ့ပေါ့နော်အမျိုးသမီးနည်းနည်းအရွယ်ခက်ကြီးကြီးအတော်တယောက်ပေါ့နော်သူ့ကိုလည်းတွေ့ခဲ့ရတဲ့ချင်းဟောနောက်တော့ MRTV 4ကလားမသိဘူးတယောက်ပေါ့နော်သူ့ကိုလည်းကြုံခဲ့ရတဲ့ချင်းဟောနောက်ဒီစင်းယုံမှာပမေကြီးလမ်းမှာဖြစ်သွားတဲ့ညီမလေးလေးကားနဲ့တိုက်မိတယ်ဆိုပြီးတော့ဆေးရုံရောက်နေတဲ့အဲ့ညီမလေးမှုယတနာဆက်ခတ်ထွန်းလာအဲ့ညီမလေးကိုလည်းတွေ့ခဲ့ရတယ်ချင်းသူတို့တွေအခုဖန့်ခန့်ထားတဲ့အမျိုးသမီးပေါ့နော်ကျမနဲ့ဆုံခဲ့ရတဲ့အမျိုးသမီးသတင်းတောက်တွေတိုင်းကသတင်းရေးသားမှုကိုလှုပ်ဆောင်နေခဲ့တဲ့သတင်းတောက်တွေပါသူတို့တွေတခြားဟာနဲ့ချိတ်ဆက်ပြီးတော့ဟိုလုတ်ခဲ့တာမျိုးမဟုတ်ဘူးသူတို့တွေသတင်းကိုပဲအဓိကထားပြီးလုံရင်းနဲ့ပြီးအဖန့်ခံရပြီးတော့အဲ့ဒါနဲ့မဆိုင်တော့ပုံမှန်ဒီနဲ့ဟိုTikTok ခံပြီးတော့ဗောနော်အမှုဖွင့်ခံထားရတယ်လို့ကျမကသိရတယ်ချင်းကျမလည်းအခုတည်င်းတော့ဒီတည်င်းကြီးမယ်ဗောနော်ကျမကိုသူတို့ခေါ်သွားတယ်ခေါ်ပြီးတော့တည်င်းတော့မှန်းလေးတည်တဲ့အချိန်မှာကျမကို905တက်ပြီးတော့သူတို့ကြီးအမှုရှင်ဆိုင်ခိုင်းတယ်ဗောနော်ကျမလည်းတည်င်းကြီးနေနေမှာပါသွားတယ်တည်င်းတော့ဒီမှာပါပါတယ်ချင
်းဆေးဥချုံမှုအောက်မှာတည်င်းသမားတွေလွတ်လွတ်လပ်လပ်တည်င်းတင်ပြခွင့်မရတာဖိနှိပ်ခံရတာတွေကပို့ပြီးတော့ဆိုးလာတယ်ဆိုတော့ကိုပြည်တွင်းပြည်ပတည်င်းမီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဒီလိုအခြေအနေကတိုင်းပြည်အတွက်ပဲဆုံးရှုံးနေတာစီတာဖြစ်တယ်လို့တန်လွင်သွေးချင်းသတင်းဌာနကမမြဝင်းရံကပြောပါတယ်
။မျက်နာတာပေါ့။ဘာလို့လဲဆိုတော့ local မှာရှိတဲ့သတင်းသမားတွေကိုအခုလိုမျိုးဟိုဝယ်ရမ်းနေထုတ်ပဲဖမ်းနေသတင်းလောက်ခွင့်မပေးတဲ့အတွက်ကြောင့်မလို့ဒီပြောရလို့ရှိရင်အများတန်း professional အနေနဲ့လုပ်တဲ့လူတွေကသတင်းမီဒီယာဥပဒေကိုလည်းသိပြီးသားကျင့်ဝတ်တွေလည်းသိပြီးသားအခုကာလမှာသတင်းသမားတကယ့်သတင်းသမားတွေပေါ့နော်အများအားဒီအတွေ့အကြုံရှိတဲ့သတင်းသမားတွေအာမလုံရတော့ဘူးချွတ်ဆိုလဲကြောက်လို့ရက်နေရချွတ်တယ်ဆိုလဲရှောင်ရတယ်ပုံရတယ်ချွတ်တယ်ဆိုလဲထောင်ထဲမှာရှိနေရမလုံရတဲ့အတွက်ဘာတွေဖြစ်လာလဲဆိုတော့ဆိုရှယ်မီဒီယာကိုလောလောကူကူသုံးပြီးတော့ post တင်တဲ့ဟာကိုသတင်းဆိုတာမျိုးဖြစ်လာတယ်အဲ့တော့မြေပြင်ကသတင်းမှန်လားမမှန်လားဆိုတာဘယ်သူမှ confirm မလုပ်နိုင်တော့ confirm မလုပ်နိုင်တဲ့အတွက်ပို့ပြီးတော့ conflict ကိုပို့ပြီးတော့ဖြစ်စေတယ်ပေါ့နော်အာတရင်းမားတွေကနေပြီးတော့လေလူတွေကိုစိုးရိမ်ညောင်းညမှုတွေပိုဖြစ်စေတယ်နှစ်ဖက်စလုံးပေါ့နော်အလက်ရှိ SSC ရောဒီဘက်ကဟို NUG ဆရာ PH ကနော်တော်ရရဒီ EAO ရှိရောအကုန်လုံးမှာပေါ့နော် PDF တွေရောပြည်သူတွေခြားထဲမှာ conflict တွေဖြစ်တယ်ဘယ်တရားအမှန်လဲနောက်တစ်ခါပြင်ပမှာထွက်ပြီးလှုပ်လှုပ်နေရတဲ့ဒီလိုမျိုးအာတရင်းဌာနတွေရှိပေါ့တရင်းဌာနတွေတွေ့လဲအခက်ခဲကြီးလို့အမှတော့မြင်တယ်ဘာလို့ဆိုတော့information အမှန်ရဖို့ဆိုတော့တော်တော်ခက်ခဲပြုစီရသွားရှုမလဲပေါ့နော်အဲ့တော့ local journalist တွေ local CJ တွေကိုတာဂက်ထားပြီးဖမ်းတာတိုင်းပြည်မှာအရန်နစ်နာတယ်အဖြစ်မှမပေါ်နိုင်ဘူးပြီးတော့ဟိုသတင်းမှားတွေ fake news တွေ fox news တွေနဲ့ပို့ပြီးတော့တိုင်းပြည်ကိုနစ်နာအောင်လုံနိုင်တဲ့အခြေအနေဖြစ်နေအစိုးရအခြေအနေပို့ပြီးတော့တွန်းပို့သူဖြစ်တယ်လို့မြင်ပါတယ်
သတင်းသမားတွေအနေနဲ့သတင်းသမားချစ်ဝင်တဲ့အညီသတင်းရေးသားဖော်ပြတာကိုပဲပိတ်ပင်ကန့်သတ်ခံရပြီးဆိုရင်တော့ဒါဟာသတင်းလွတ်လပ်ခွင့်စိတ်သုံးတာပဲလို့မတ်သူစာကလည်းပြောပါတယ
်။သတင်းသမားမီဒီယာတွေရဲ့ချစ်ဝင်မှာကိုဖော်ပြထားပြီးသားပါ။ဗတ်ညီညာတော့အတန်ကြီးရယူတယ်ဆိုရင်ဒါမီဒီယာချစ်ဝင်တဲ့အညီသတင်းဖော်ပြတာပဲ။ပြီးတော့သတင်းကတစ်ဖက်ကမတရားသိမ်းမှတရားသိမ်းမှမဟုတ်ပါဘူး။မြေပြင်မှာဖြစ်နေတဲ့အခြေအနေကိုမြေပြင်ကနှစ်ဖက်ရှိလားသုံးဖက်ရှိလားသုံးဖက်အမြင်လား observation ပြီးတော့ဟိုသုံးသက်လူတွေမြင်နိုင်တဲ့အမြင်မျိုးရှိတယ်လို့တစ်ဖက်မှာခံရတဲ့လူတစ်ဖက်မှာပြောတဲ့အမြင်တွေရှိတယ်ဆိုတော့အဖက်ဖက်ကိုညီအောင်လုပ်ရင်ဒါဟာသတင်းမီဒီယာကျင့်ဝတ်တဲ့အညီဖော်ပြတဲ့သတင်းမှာ အဲ့ဒါကိုမှတစ်ဖက်ကဟိုထပ်ပါတော့မတရားအတင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့အကြောင်းအရာပြောပြီးတော့မှတစ်ဖက်ကသူတို့တွေတတ်မှတ်ထားတော့ဟိုအကျန်းဖက်ပေါ့နော်တတ်မှတ်ထားတော့သူတို့အဖွဲ့အစည်းတွေနဲ့ဆက်သွယ်တာနဲ့သတင်းတမားကတရားမဝင်ဖြစ်သွားတယ်ဒီဟာကိုသတင်းရယူတာကမဟုတ်ဘူးဆိုရင်တော့ဒါပုံစံမကြပါဘူးဒီအုတ်ထုတ်ရေးကောင်စီကပြောတဲ့သတင်းပဲလဲရယူရဲဆိုတာလဲဒါမီဒီယာကျင့်ဝတ်နဲ့မညီပါဘူးပြီးတော့လဲတစ်ဖက်ကဖြစ်နေတဲ့မီဒီယာသတင်းပဲရယူရဲဆိုရင်လဲမီဒီယာကျင့်ဝတ်နဲ့မညီပါဘူးအဲ့တော့မီဒီယာကျင့်ဝတ်နဲ့အညီလွတ်လပ်ခွင့်ကိုအရင်မသွားပါနဲ့ဦးမီဒီယာကျင့်ဝတ်နဲ့အညီသတင်းဖော်ပြခွင့်ရအောင်တစ်ဖက်ကနေကူညီဆောင်ရွက်ပြီးတော့ဒါဟာသတင်းသမားအမည်နဲ့ဖော်ပြတာပါလားဆိုတဲ့အမည်မျိုးနဲ့သတင်းတွေကဟိုတစ်ဖက်ဟိုပြောရရင်ပေါ့နော်လွတ်လပ်သောသတင်းဖော်ပြချက်လမ်းကြောင်းပေါ်ကိုပြန်တက်နိုင်တဲ့အခြေအနေမှာအဲ့လိုမှမဟုတ်ဘူးဆိုရင်တော့ဒါဘလို့မှမီဒီယာလွတ်လပ်ခွင့်ရမရှိဘူးဆိုတဲ့အနေထားကတော့လုံးဝဖြစ်နေအောင်ပါမှာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းသတင်းလွတ်လပ်ခွင့်အခြေအနေတိတိတသားဆုတ်ယုတ်သွားတယ်ဆိုတော့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေကအချက်အလက်တွေနဲ့ထောက်ပြထားပါတယ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းတောက်140ကျော်ရှိတာမှ50ကျော်လောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပြီးတပ်ဖြတ်ခံရတဲ့သတင်းသမားကလည်း3ဦးရှိတယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကပြောပါတယ်သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းအလားတူထောက်ပြထားပြီးတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုအကြမ်းဖက်မှုစွဲချက်တွေနဲ့မဟုတ်မမှန်ဆွဆွဲပြီးအရေးယူထောင်ချနေတာတွေရပ်ဖို့တောင်းဆိုထားပါတယ် CPJ အဖွဲ့ရဲ့လိလာစစ်တမ်းအရမြန်မာနိုင်ငံဟာသတင်းသမားတွေကိုတရားစွဲဆိုထောင်ချမှုကမ္ဘာအစိုးရနိုင်ငံဆိုင်ရာမှာတရုတ်နိုင်ငံပြည်ရဲ့ဒုတိယနေရာမှာရှိနေတဲ့ဆိုတော့ကိုတင်ပြရင်းနေပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်စမခေကြီးပြပါရှင
်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာဒီအချင်းကြခံခဲ့ရပြီးတော့ပြန်ပြီးတော့လွတ်မြောက်လာတဲ့အမျိုးသမီးသတင်းသမားတွေကြုံခဲ့ရတဲ့အခက်အခဲတွေကြောင့်ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ကြက်ဥအပါအဝင်ကုန်စင်းနှုန်းတွေတက်လာတာကြောင့်အခက်ကြုံရတဲ့လုပ်ငန်းရှင်တွေနောက်ပြီးတော့လျှက်စစ်ဓာတ်ပေးလုပ်ငန်းမှာလုံသားဖြည့်ဆည်းနိုင်မှုတင်နန်းပေးတဲ့သူတွေထဲမှာအချင်းထောင်သားတွေပါပါဝင်တာစတဲ့ဒီအကြောင်းတွေကိုစူးစီးပြီးတော့ကိုအောင်ကဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ကလာချာရှိဖြစ်ပွားနေတဲ့ကြက်ငှက်တုပ်ကွေးယောဂအပြင်အစာစိတ်စီစင်းနဲ့လောက်အားကဈေးနှုန်းတွေတက်လာတာကြောင့်ကြက်ဥဈေးနှစ်ဆလောက်တက်လာပါတယ်ပြီးခဲ့တဲ့နိုဝင်ဘာကကြက်ဥဈေးတရာစင်ကို1.59ဒေါ်လာရှိပြီးတော့အဲ့မတိုင်ခင်တစ်နှစ်ကတော့1.82ဒေါ်လာပဲရှိတယ်လို့အစိုးရစည်ရင်းကိန်းဂဏန်းတွေအရသိရပါတယ်အခုလိုဈေးတက်တာကြောင့်ဝယ်ယူစားသုံးသူတွေနဲ့ကြက်ဥကိုမိခိုးအားထားတဲ့လုပ်ငန်းမှန်သမျှထိခိုက်ကုန်ပါတယ်
အာကုန်စင်းနှုန်းတွေကဘယ်လောက်ထိအောင်တက်သွားလဲဆိုတော့ကျွန်တော်ဟိုနောက်တော့နောက်ထပ်ဒဇနီးပါးလောက်ကိုတက်သွားတာဆိုလိုချင်တာအရင်ကတစ်ချက်လောက်ရှိတယ်ဆိုတော့ဟာကအခုဆိုလိုချင်အဲ့လိုနှစ်ချက်လောက်ဖြစ်သွားတယ်ပေါ့နော်ဒါပေမဲ့လို့ခုနကကြက်ဥကြတော့ကျွန်တော်တို့ဒဇကိုမကတော့ဘူးနေအရင်က12လုံးပါတဲ့တကက်ကိုဟိုဟာပေါ့တစ်ချက်နဲ့85ပြားပေါ့နော်အခုကကျွန်တော်တို့ဟိုအဲ့ဒီတကက်ကိုပဲအာ6ကျန်နဲ့40နဲ့ကိုပြဖြစ်သွားပါတ
ယ်။စားတောက်ကုန်သေးကြီးလာပြီးတော့ငွေကြေးဖုံးပွားမှုနှုန်းလဲဆက်မြင့်မားလာပေမဲ့ပြီးခဲ့တဲ့ဆောင်းဦးရာသီမှာတော့ကုန်သေးကဖြည်းဖြည်းမှန်မှန်ပဲတက်လာတာပါ။အထူးသဖြင့်ကြက်သားကြက်စင်သားဈေးထက်ကြက်ဥဈေးကပိုတက်ပါတယ်
။ I think just comparatively
ဒါထက်ရဖို့အတွက်တခြားဟာတွေထက်စာရင်တော့ကြက်ဥစားဖို့လိုရတာကပိုမြင့်ပါတယ်။ကလေးတွေနေလဲစားအတွက်လည်းထည့်ပေးပါတယ်။နှစ်ယောက်လုံးကကြက်ဥအကျက်စားပါတယ်။ဒါကျမအတွက်အရေးကြီးပါတယ်မိသားစုဝင်အားလုံးလည်းစားပါတယ်ဒါကြောင့်ကျမကတော့ဆက်ပြီးတော့ကျက်ဥတွေဝယ်နေမှာပါ
ကုန်စင်းနှုန်းတွေတက်တဲ့အထက်နေစဉ်လူနေမှုဘဝမှာမပါမပြီးတဲ့ဓာတ်ဆီဈေးလည်းတက်လာပါတယ
်ကုန်စင်းနှုန်းတက်လာတဲ့အခါမှာနေ့တိုင်းused to daily အသုံးပြုနေတဲ့စီဓာတ်ဆီကားဆီအဲ့ဒါဒီဈေးကြီးလာတာဖြစ်တဲ့အတွက်အလုပ်သမားကလည်းသူ့သွားမဲ့အကွာအဝေးနဲ့ပြန်တိုင်းပြီးတော့အလုတ်ရှင်မှာဒီကြေးပေးပါလို့တောင်းအဲ့ဒီချိန်မှာလည်းအလုတ်ရှင်ဘက်ကလည်းကုန်စင်းနှုန်းတွေတက်လာတာဖြစ်တဲ့အတွက်မပေးနိုင်တော့အဲ့တော့ဘာလို့ ਆ ဆိုအခုညီမတို့ဆိုရင်လက်ရှိတော့မနက်ပိုင်းဆိုရင်လေများနှစ်ယောက်နဲ့အလုတ်သမားတစ်ယောက်ပဲထားနိုင်တယ်။ဘာကြောင့်လဲဆိုအလုတ်သမားအများကြီးနဲ့မရမ်းနိုင်တော့ဘာကြောင့်လဲဆိုအဲ့ဒါကုန်စင်းနှုန်းတက်လာတာဖြစ်တဲ့အတွက်ရမ်းနိုင်တဲ့အချိန်ဒီတောက်ချက်စက်နေတင်းကွနေဒီ၃ရက်ပဲရှိတယ်။အဲ့ဒါဒီ ဒီကုန်စည်နှုန်းရဲ့ဒဏ်ကိုအကုန်လုံးဒီလှေကြီးထဲမှာလူးလှိမ်ပြီးခံနေရတဲ့ပုံစံပေါ့။
ကျောက်ဈေးတက်တဲ့အကြောင်းရင်းကတော့ကြက်ငှက်တုတ်ကွေးယောဂကူးဆက်တာကြောင့်မှပြီးခဲ့တဲ့နွေရာသီကနေစောင်းရာသီအထိယောဂပိုးကူးဆက်တာကြောင့်လွန်ခဲ့တဲ့နှစ်အတွင်းဥစားချက်58တန်းမွေးမြူထားတဲ့အထက်က43တန်းကျော်ကိုတက်လိုက်ရပါတယ
်
ဈေးကြီးလာလို့ခဏတော့ရပ်ထားလိုက်ပါတယ်ဒါပေမဲ့လည်းကျွန်တော်ကကြိုက်တော့ပြန်ဝယ်စားဖြစ်ပါတယ်
ကုန်စည်နှုန်းတက်လာတာကြောင့်ဝယ်ယူစားသုံးသူတွေမှာကလုပ်ငန်းရှင်တွေလည်းအတော်လေးအခက်ကြုံသူတွေရှိပါတယ်။အစိုးရအနေနဲ့ကိုဗစ်ကာလာရောဂါလိုထောက်ပံ့ခြင်းနဲ့အတိုးနှုန်းတက်တက်တတာနဲ့ငွေချေးပေးတာမျိုးလုပ်ပေးဖို့လိုလားကြပါတယ
်။ကျမဆိုရင်ကံမကောင်းတဲ့လူတွေအရလို့တော်တော်ပြောလို့ရမယ်။ဘာကြောင့်လဲဆိုတော့ဆူရှီလုပ်ငန်းစားလုပ်တာဒီ2020မှာစားလုပ်တယ်။ပြီးတဲ့ခါမှာ3လပိုင်းမှာကျတော့ဒီ COVID-19 နဲ့တွေ့ပြီးတဲ့ခါမှာအကောင်းဆုံးရှက်ဒေါင်းချသွားတယ်။အဲ့ဒီကမှဟိုဘာပေါ့နော်အစိုးရကနေပြီးတော့သူတို့ကနေပြီးတော့ဟို၆ပန်းချင်းတွေအကုန်လုံးရဒါပေမဲ့ကျွန်မအဲ့ထဲမှာလေကျွန်မမပါခဲ့ပါဘူးမကျွန်မစီးပွားရေးတက်တန်းလုပ်တာမြူးတဲ့အတွက်ဒါပေမဲ့အဲ့ရဲ့အနောက်ပိုင်းမှာမှကျွန်မရှိတဲ့ဒီဆူရှီဆိုင်လေးနဲ့ကျွန်မလုံးပန်းလာတယ်အဲ့လုံးပန်းလာတဲ့ကြားထဲမှာကျွန်မမှာရှိနေတဲ့ငွေရေးကြေးအတိုင်းသာတစ်ခုနဲ့ငါတို့ဒီစားတောက်ဆိုင်လေးပဲလုပ်ရင်ကောင်းတော့မယ်ဆိုဆူရှီလောကနေထွက်ပြီးတဲ့ကမှစားတောက်ဆိုင်လုပ်တဲ့ကမှ inflation နဲ့တိုးရောတိုးတဲ့ခါကျတော့ကျမတို့ကဟွာပေါ့နော်မျောမှန်းမိတယ်အရင်လိုမျိုးများအစိုးရရှိရနေပြီးတော့ဟွာပေါ့ smart business တမားတွေအတွက်ပေါ့နော်ငွေရေးကြေးအတိုင်းသာလေးများရခဲ့မလားပေါ့နော်ဒီ business လုံးဒါပေမဲ့အခုချိန်မှာဆိုရင် whole လုံးဆန်လုံးဆန်မျိုးဆန်နဲ့ပြုတ်ပြုတ်ကိုပြုံးသွားတော့ဘာ business လုံးမှလည်းမရှိခဲ့တော့ပါဘူး
ကုန်စည်နှုန်းတွေတက်နေတဲ့ကုလိုချိန်မျိုးမှာအကုန်ကြမများရအောင်အပြင်ဆိုင်မှာစားရတွေလျှော့ဖို့နာမည်သိပ်မကြီးပဲဈေးသက်သာတဲ့စားတောက်ကုန်စုံဆိုင်တွေမှာဈေးဝယ်ဖို့ဈေးဝယ်ရင်လည်းမလိုရာတွေအပိုမွေမိအောင်စည်ရင်းလုပ်ပြီးတော့ဝယ်ဖို့အကြံပြုထားပါတယ်ခင်ဗျာမီရှိဂန်ပါနယ်အချင်းထောင်ကစကော့စတက်ဖ်စာလုပ်ငန်းဝင်အသစ်ကိုဝင်ရောက်ဖို့အစဉ်သစ်ပြင်နေပါပြီအသက်38နှစ်အရွယ်သူဟာတခြားအချင်းသားဒရာဇင်လောက်နဲ့အတူတစ်ပင်တက်ပြီးလျှက်စစ်မီးရိုးတွေနဲ့ညှိနေတဲ့တက်ကိုင်းတွေကိုခုတ်ထွင်ရှင်းလင်းတဲ့တင်နန်တက်မှာပါ DDE စွမ်းအင်ကုမ္ပဏီရဲ့ဒေါ်လာတန်း80အကူအကျခံပြီးပြန်လည်ပြင်ဆင်ရေးအစီအစဉ်တွေမှာအခုလိုပါဝင်တာပါ
A lost cause literally
ဒီနေ့ဘာလို့ရမယ်မှမသိပဲအချိန်ကြီးကုန်ခဲ့ပါတယ်ခုတော့တင်နန်းတက်နေပြီအလုပ်လဲရမှာဆိုတော့ရှေ့လျှောက်အဆင်ပြေနေပါပြီဒီကုမ္ပဏီဟာကျွန်တော်ပြောပ
ါ Steps are အိမ်တွင်အကျန်းဖတ်မှုကြောင့်ထောင်ဒဏ်၄နှစ်ကြာခံနေရတာပါမကြခင်ထောင်ကလွတ်ချိန်မှာတော့သူဟာစွမ်းအင်ကုမ္ပဏီမှာဝင်အလုပ်လုပ်ဖို့အဆင်သင့်ဖြစ်အောင်ပြင်ဆင်နေတာပါတင်နန်းတက်ရောက်နေတဲ့အကျဉ်းသားတွေဟာတစ်ရက်ကို64စင်ကနေဒေါ်လာ30စင်အထိထောက်ပံ့ကြေးရပါတယ်ရှေ့ဆက်ကုမ္ပဏီတွေမှာလုံသားအင်အားရှားပါတဲ့ပြဿနာလဲရင်ဆိုင်နေရတာပါ
The biggest issue.
လျှက်စစ်ဖြန့်ဖြူးရေးမှာအဓိကပြဿနာဖြစ်စေတာကသစ်ပင်တွေပါ။သုံးဆွဲတဲ့သူတွေစီအရောက်သူတို့လိုအပ်နေတဲ့လျှက်စစ်ဓာတ်အားဖြန့်ဖြူးပေးနိုင်ဖို့ဆိုရင်သစ်ပင်ဖြန့်မဲ့သူတွေကိုတခြားပြည်နယ်တွေကငှားရပါတယ်
။လျှက်စစ်ဓာတ်အားပြတ်တောက်ရတဲ့အရင်းခံအကြောင်း80ရာခိုင်နှုန်းလောက်ဟာသစ်ပင်တွေလဲပြူတာ၊သစ်ကိုင်းတွေပြတ်တောက်ကြရတာကနေဖြစ်တယ်လို့ DTE ကုမ္ပဏီကပြောပါတယ်။2022ဩဂုတ်လမုန်တိုင်းအတွင်းတနာယီမိုင်80နှုန်းနဲ့လေပြင်းအားတိုက်ခိုက်တာကြောင့်လူနေအိမ်နဲ့ရုံးလုပ်ငန်း၄သိန်းလောက်လျှက်စစ်ပြတ်တောက်သလို DDE ကုမ္ပဏီကလျှက်စစ်တအားရယူတဲ့လူပေါင်း2သိန်း 3,000 ကျော်လဲလျှက်စစ်မီမရခဲ့ပါဘူး2022ခုနှစ်အတွင်းမုန်တိုင်းကြီးတွေကြောင့်မီရှိဂန်မှာနေထိုင်သူတသန်းနီးပါးလျှက်စစ်ပြတ်တောက်ခဲ့တာပါအခုလိုအခြေအနေတွေကိုအမြန်ဆုံးဆုံးသတ်ဖို့ခုခါ DDE ကကြီးကြပ်ပြီးတော့ဒေသခံတွေကိုတစ်ပင်တစ်ကိုင်းဖြတ်နည်းတန်းတွေပေးနေတာပ
ါ You have guys that are so
လုံးလုံးရမှာကြောင်းအင်မတန်ကြော်နေကြပါတယ်သူတို့ဘာသာသူတို့အသုံးဝင်မှုအတွက်ခြေနဲ့နေကြသလိုမိသားစုနဲ့လူမှုအတိုင်းဝိုင်းအတွက်အလုံးလုံးကိုဆနာပြင်းပြနေသူတွေပါ
DDE ကပေးတဲ့တင်နန်းကနေလူတရာလောက်တင်နန်းဆင်းခဲ့ပြီး80ကျော်ကိုတစ်ပင်ဖြတ်တဲ့ကုမ္ပဏီတွေကငှားရင်ခဲ့ပါတယ်လုပ်ငန်းဝင်စဝင်ကားစားမှာတော့တနာ ਈ $18 ခွဲရမှာဖြစ်ပြီးနှစ်နှစ်ခွဲလောက်ကြာချိန်အတွေ့အကြုံရှိချိန်မှာတော့$32အထိရမှာပါတခြားခံစား권တွေလည်းရှိပါတယ
် So I've never made this
ဒီလိုဝင်ဝင်မျိုးတစ်ခါမှမရဘူးပါဘူးဒီလိုလုံမျိုးလည်းရင်းရမလုပ်ဘူးပါဘူးဒီလိုလုံမျိုးလုပ်ဖို့လည်းတစ်ခါမှစိတ်ကူးမရှိပါဘူးအခုဒီလိုလုပ်ရတာဝမ်းသာပါတယ်
အဓိကအားဖြင့်ကာယစိတ်ထုတ်လုပ်ကံရတာကြောင့်လုပ်ငန်းခွင်မှာအမျိုးသားတွေများပေမဲ့ခုခါအမျိုးသမီးဝန်ထမ်းတွေလည်းရှိလာပါပြီ
I was definitely white male dominated
ဒီအလုပ်မျိုးကလူပြူအမျိုးသားတွေပဲလုပ်ကြတဲ့အလုပ်ပါဒ
ီလုပ်ငန်းခွင်ထဲမှာအမျိုးသမီးတယောက်အနေနဲ့ပါဝင်လာရတာကိုအလွန်ဝမ်းသာမိပါတယ်
။အခုလိုဆောင်းရာသီမှာယာတီဥရုဆိုးရွားလေးရှိတာကြောင့်လျှက်စစ်ပေးဝေးရေးပိုင်မထိခိုက်အောင်ကုမ္ပဏီတွေကအခုလိုဝန်ထမ်းအင်အားထပ်မံတိုးချက်လာပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာမှာတော့2022ခုနှစ်အာကာသစူးစမ်းရေးအောင်မြင်မှုနဲ့အဟံတာအပိုင်းနှစ်ကိုတင်ပြပေးထားပါရယ်။လူသားတွေလကဘာပေါ်ပြန်ပြီးတော့သွားဖို့နောက်ပြီးတော့အရက်သားတွေအာကာသအလဲပတ်ခီးသွားဖို့လွှတ်တင်တာလို့ထူးခြားမှုတွေကို2022ခုနှစ်မှာတွေ့ခဲ့ရတယ်လို့စစ်နဲ့ကိုဗစ်ကြောင့်သိပ္ပံပညာရှင်တွေရဲ့အာကာသဆိုင်ရာတိုးတက်မှုတွေဘလို့အဟန့်အတားတွေနဲ့ကြုံခဲ့ရတယ်လဲဆိုတာကိုနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင်
နာကဘာကိုလူသားတွေနောက်ပြန်သွားနိုင်တာတဲ့ဒီနှစ်ထဲမှာပဲထူးထူးခြားခြားဟိုလောက်နိုင်ခဲ့တာပေါ့နော်ဆရာအဲ့ဒါလေးလည်းပြောပြပေးပါဦးဆရာ
ဟာ Artemis ဆိုတဲ့ program ရှိတယ်သူက1 2 3 စသဖြင့်ဒါနှစ်စဉ်လိုလိုလို့ကိုရွယ်ထားတာပေါ့လုပ်ငန်းတွေနှစ်50လောက်က Neil Armstrong နဲ့ Buzz Aldrin ကပထမဆုံးလူသားတွေထဲမှာပထမဆုံးလာပေါ်စတင်နိုင်ခဲ့တာပေါ့ Market Calling ကနေပြီးတော့အပြင်ကနေပတ်ပြီးတော့သူတို့စောင့်ကြည့်ပေးရတာပေါ့ဒါအော်ဒီလူသားအပုတ်လေးနဲ့အောင်မြင်ဆုံးဖြစ်ရကြီးတခုပါနောက်ပေါ်ဆင်းနိုင်တယ်ဆိုတာနောက်ပိုင်းကျတော့လေသူတို့အလုံးပေါင်း14ရောက်တော့သူနောက်ပေါ်ဆင်းနိုင်ခဲ့ကြအောင်လို့ဒါပေမဲ့လို့ဒီလာโอเคရေးစင်ကိစ္စကိုခဏရပ်ထားခဲ့ပြီးတော့အခုမှတခါပြန်သွားရတာပြန်သွားတာလည်းဒီနေ့ထက်မှ Artemis ကိုဟိုသူကတကယ်လူနဲ့မတင်မဲနဲ့ဟိုပါလေဟိုရုပ် robot လို့တော့ခေါ်လို့မျိုးသူမှ sensor ကြီးကိုတက်ပြလိုက်တော့ပေါ့ဒီလိုမျိုးလူလှုပ်လိုက်လို့ရှိရင်သူဘလောက်ထိခံရရှိမယ်သူရဲ့ heart rate ကဘလောက်ဖြစ်မယ် radiation တွေဘလောက်ထိမလဲစသဖြင့်သူတို့လေးလာဖို့အတွက်က pressure ကိုဘလောက်ခံနိုင်မယ်အပူချိန်ဘလောက်ခံနိုင်မယ်စသဖြင့်ပေါ့လေဒါတခြား sensor အများကြီးလည်းသူထည့်ပြလိုက်တယ်ပြီးတော့ဒီလောက်ကိုပတ်ပုံပန်ကြီးအရင်လိုမဟုတ်ဘဲနဲ့ retrograde motion ဆိုတာလနဲ့ပြောင်းပြန်ပတ်တဲ့ဟာမျိုးတွေဟိုလေးလာမှုတွေအမျိုးစုံဟို knees နဲ့အစ်စ်တွေနဲ့ပြီးတော့နောက်တစ်ခါသွားတဲ့ယာဉ်ကလည်းအရင်တက်ပုံမြန်တယ်အတန်တက်15ဆလောက်ပုံများတော့ဗောလေအိုက်တက်တော့ပုံများတော့သွားနိုင်ပါသေးတယ်ဒီ mission တစ်ခုလုံးကပဲအရင်25ရက်လောက်ကြာတယ်တော်တော်ကြာကြာသွားနိုင်နေတာဒါနောက်တစ်ခါပြန်လာလဲအောင်မြင်စွာတယ်ရေပေါ်ကစဉ်းသက်နိုင်တယ်ဆိုတော့ဒါ flawless လို့တော့ပြောလို့ရ flawless ဆိုတာအပြစ်တစ်ခုမှမရှိဘဲနဲ့လုံနိုင်ကြတယ်အဲ့ဒါအောင်မြင်ချက်တစ်ခုပဲသူတို့ရည်ရထားတာတော့နောင်နှစ်ကိုတကယ်ဦးမယ်လို့တော့ဒါပေမဲ့လို့အခုကဟိုကဘာရဲ့အခြေအနေဗောလေဟိုစစ်ပွဲတွေဖြစ်တယ်နောက်တစ်ခါဟိုကိုဗစ်ကလည်းနည်းတတိထားစရာဖြစ်နေချင်းကြီးရှိနေဆိုတော့2024မှာတော့တော်တော်များများရည်ထားတယ်ဒီနောက်ဆုံးရည်ချက်ကဘာလဲဆိုတော့လရဲ့တောင်ဘက်မှာတောင်ဝင်ရိုးစုံမှာသူကဒီ6လပတ်လုံးလုံးမှာနေ ਉ ရနေတော့အဲ့မှာဟိုဟာလေးဆိုလာပန်နယ်လေးပိုက်ထောင်ပြီးတော့စခန်းဆောက်ဖို့တော့သူရည်ထားတယ်ဆိုရင်သူတို့ကတော်တော်များများလေးလာမှုကြီးအများကြီးရတဲ့ပုံလို့တော့ဒီ mass commission ဆိုရင်ကျွန်တော်တို့ robot တွေပို့လိုက်တယ်နောက်ကဟို JPL ကနေပြီးတော့ဗမာမျိုးသမီးတွေတော်မင်းမြောင်တို့ဥဆောင်ပြီးတော့ engineer ကြီးဆိုရက် helicopter တော်ပို့ပြီးတော့သူတို့လေးလာနေတာပေါ့နောက်ပိုင်းနဲ့ mass mission တွေတော့ပို့တာဒီလောက်ကိုစကန်စခန်းနေနဲ့တုံးပြီးတော့လုပ်လို့ရမှာပေါ့လေဆိုတော့အခုကလောက်ပုံမှာတော့စကန်ဆောင်ဖို့သူတို့ဟိုပြန်နေအများကြီးလှူထားကြည့်ဖြစ်နေတယ်။ဟုတ်ကဲ့။
တော
်တော်လေးစိတ်ဝင်စားစရာကောင်းပါတယ်ကောင်။ဟု
တ်ကဲ့။ဆန်နောက်တစ်ခုကဒီပုဂ္ဂလိကကဏ္ဍပေါ့နော်။ဒီဒုံးမြန်တွတ်တင်တဲ့နေရာမှာပုဂ္ဂလိကကဏ္ဍလည်းတော်တော်အေးပါလာပါတယ်။ဆန်အဲ့လာရောဆရာဘယ်လိုမြင်ပါလဲဆရာ
။အခုဟို Elon Musk တွေ SpaceX က2022ခုတည်းမှာပထမအဦးဆုံး NASA ကအာကာသယာဉ်တွေမြှူရမဟုတ်ခဲ့တဲ့ဒီအရတားကိုပိုင်းအာရဘယမှုလေးရောက်ကိုအောင်မြင်မြင်အာရတားလေးကိုပို့ပေးနိုင်တယ်ဒါပထမဆုံးအောင်မြင်မှုပဲသူတို့လွှတ်တင်လိုက်တဲ့ဒီအာရတားယမှုလေးရောက်ကအရတားတွေပဲနောက်ပြီးတော့သူတို့လေးရောက်တယ်မဟုတ်နောက်ပိုင်းမှာထပ်ပြီးတော့လွှတ်ဖို့အစီအစဉ်တွေလည်းရှိတယ်နောက်တစ်ခါအာရတားလေးလာရေးဆိုပြီးတော့ဟိုတိုရင်းသွားတဲ့သဘောမျိုးပေါ့ကဘာကြီးကိုအပြင်ကနေထွက်ပြီးတော့ကြည့်တဲ့ဟာမျိုးလေးလုံးနေဖို့အတွက်ကိုဒါကလည်းဟို တနိုင်ငံရဲ့တနိုင်ငံသွားလည်တဲ့သဘောမျိုးတချို့ကြတော့လေအာရသတွေကိုဝင်ပြီးတော့ကြည့်ချင်တာပေါ့ထုတ်ပြီးကြည့်ချင်ရတယ်ကဘာကြီးကဘယ်လိုဖြစ်နေဆက်ဒီလိုကြည့်ချင်တဲ့လူတွေအများကြီးရှိတယ်အဒီအတွက်ကိုအာရသတိုးရင်းပေါ့လေစူဇန်လေးလာရဲ့အတွက်ကိုရသားရဲ့အတွက်ကိုအခွင့်အရေးအများကြီးဖြစ်လာနိုင်တယ်လို့ယူဆတယ်ဈေးအခုကဈေးစကားနည်းနည်းလေးနဲ့အာရသတွေကိုပို့ပေးနိုင်တယ်ဒါကြည့်ချင်ရပြင်နောက်ပိုင်းမှာဈေးစကားတော့မကုန်မဲနဲ့အာရသတွေမှာအလည်းပတ်သွားခြင်းနဲ့ဆိုရင်ကျွန်တော်တို့သွားလို့ရမယ်အခွင့်အရေးတွေပေါ်လာတာပေါ့လေတဒါလည်းအောင်မြင်မှုကြီးတရားပါပဲတခါမှဒီအရသားရဲ့အနေနဲ့ဟိုအရသားတွေသွားရဲဆိုတာမရှိခဲ့ဘူးဒါပရောဆုံးလုပ်ပေးနိုင်ပြန်ပါမယ
်ဟုတ်ကဲ့ပါဆရာဒီလိုမျိုးပေါ့နော်ဒီတိုးတက်မှုတွေရှိနေသလိုဒီစစ်ပွဲတွေကလည်းဒီအခု2022ထဲမှာဖြစ်ပါတယ်ဆရာစစ်ပွဲကအဓိကတော့ရုရှားနဲ့ဆိုတော့ဒီစစ်ကြောင့်တော်တော်လေးကိုသိပ္ပံပညာဒီအာကာသပညာလေးလာစူးစမ်းမှုမှာတော်တော်အနှောက်အယှက်တွေဖြစ်တယ်လို့သိရပါတယ်ဆရာနည်းနည်းပြောပြပေးပါဆရာ
ဟုတ်ဒါကတော့ကျွန်တော်ကဟိုကိုပိုင်အမြင်ရပြောလို့ရှိရင်တော့အစတော့ကလည်းကျွန်တော်တို့ဟိုတဲ့ကရုရှားသိပ္ပံပညာရှင်တွေအမေရိကန်တွေရုရှားဒီ European တွေအကုန်လုံးသူကဆောင်ရွက်နေတာပါပဲအခုလို့စကွဲဖြစ်တဲ့ခါကျတော့လည်းဘယ်ဘဲနိုင်ငံမျိုးသူတို့ရဲ့ရွေးချယ်မှုတွေလေ့လာဖို့အတွက် satellite တွေပြင်ရတယ် observation တွေလုပ်နေကြတယ်တကယ်ဒီယူကရိန်းနေအနေနဲ့လည်းသူတို့ရဲ့နိုင်ငံကိုကာကွယ်နိုင်မှုဆိုပြီးတော့လိုအပ်တဲ့အချက်အလက်တွေရနိုင်မှုကိုလည်းဒီကိုပိုင် private firm တွေကနေပြီးတော့ starting လို့ဟာမျိုးတွေကနေပြီးတော့အကူအညီတောင်းရတယ်။အဲ့တော့အစတော့ကကျွန်တော်တို့ကညှော်မှထတာဒီ starting လို့လူတိုင်းဘယ်နိုင်ငံဘယ်နေရာဘယ်ဒေတာမဆိုတော့ဂျုံကြစအင်တာနက်ရမယ်လို့သူတို့ကြီးရတာအဲ့ယူရချက်နဲ့လုပ်တာအောင်ကိုကြီးတခုတော့ရဲဆိုလို့ရှိရင်ဟာလားအင်တာနက်ကို provider တောင်းတခုစီမှာတွားပြီးတော့တောင်းဆောင်လို့ပေးမယ်ကိုဖုန်းနဲ့မယ်ကိုရှာလို့ရတဲ့အခြေအနေမျိုးဖြစ်အောင်လို့ဒါမျှော်လင့်ထားတာပေါ့အခုကစစ်ပွဲဖြစ်လာတဲ့ခါကျတော့ဒါနည်းနည်းအဟံတားဖြစ်သွားအောင်နောက်တစ်ခုကလည်းစစ်ပွဲဖြစ်လာဆိုရင်နိုင်ငံရေးအရာသိပ္ပံပညာရှင်တွေပူးပေါင်းဆောင်ရွက်မှုကဘာလဲပြောအဟံတားတော့ဖြစ်တာပဲနောက်တစ်ခါကိုဗစ်ကိစ္စကြီးကတ်တက်မှုတွေရှိလာတယ်ဆိုလို့ရှိရင်ဘာလဲပြောပူးပေါင်းဆောင်ရွက်မှုမှာအဟံတားရှိရတယ်နောက်တစ်ခုကအဲကိစ္စအမျိုးကျွန်တော်တို့ရတွေးရှိလေးလားတွေးရှိပုံပေါ်မှုကြီးလေဒါအပြင်ဘယ်လိုပြုပြင်ရမလဲဘယ်လိုအပြင်စီရီရေးရမလဲဒီဟာကိုပြင်ပြင်ပြင်ရမလဲလက်တွေ့ရဘယ်လိုရှိလဲစသဖြင့်ချက်လက်ပုံမှုကြီးပြီးတော့ပြင်ပြန်ပြီးတော့လေးခွန်းထုတ်ရတယ် hypothesis ခေါ်တာပေါ့ဘယ်လိုကိုကပြင်ပြုပြင်ရမလဲစသဖြင့်လုပ်ရတယ်ဥပမာဟိုနိုင်ငံတကာနိုင်ငံအနေနဲ့ဒီနိုင်ငံမှာယောဂဘလောက်ဖြစ်နေတယ်ကြောင်းနေမှုတွေဘာရှိတယ်ဆိုတာမသိရင်ဒီကမ္ဘာလုံးကိုအနေပြေးနိုင်တာပေါ့ပြောရရင်ဟ
ာတကယ်တော့သိပ္ပံပညာတိုးတက်ဖို့ကဟိုအချက်လက်ကအကြိတ်ကအရေးကြီးတာပေါ့နော်ဒ
ီလိုအချက်လက်ပုံမူပြီးတော့အကြိတ်အမှန်ကန်တဲ့အချက်လက်ပုံမူပြီးတော့သိပ္ပံပညာရှင်တွေကအကုန်လုံးပြုပြင်ကြောင်းလေးပြုလို့ရတယ်ဘယ်လို modify လုပ်ရမလဲဘယ်လိုကာကွယ်မှုတွေလုပ်ရမလဲဘယ်လို precaution တွေလုပ်ရမလဲစသဖြင့်လုပ်ပြီးရတယ် transparency မရှိတော့ဘူးဆိုလို့ရှိရင်ဒီသိခက်ခဲပြုပြင်ကြောင်းလုံးက
ဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာတန်းပြီးဆုံးပါမယ
်။ Talking မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
မြမရေးကိုရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကဝင်ရောက်ဖြည့်ရှင်ရမှာစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့စီးနဲ့မတရားအသိအဖြစ်ညှိညာထားတဲ့အဖွဲ့တွေကိုထိတွေ့ဆက်ဆံတာမလုပ်ဘူးစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကညှိညာချက်ထုတ်ပြန်သတိပေးပါရယ်မြမနိုင်ငံရဲ့အချက်အလက်ကိုဖြည့်ရှင်ရမှာသက်ဆိုင်သူအားလုံးနဲ့ဆွေးနွေးအဖြေရှာဖို့လိုတဲ့အကြောင်းနဲ့ကင်တွယ်မှုတွေပုံပုံထိရောက်စေဖို့အာဆီယံနဲ့ကြားဥက္ကဋ္ဌတင်အင်ဒိုနီးရှားနိုင်ငံအနေနဲ့အထူးကိုယ်စားလှယ်အဖွဲ့ယုံဖွဲ့စည်းသွားမယ့်အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကဒီလ17ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါရဲ့ရှင်။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကလူအုပ်ပြီးမိပြီးလူ160နီးပါးသေဆုံးခဲ့ရတဲ့ဖြစ်ရပ်အပေါ်စုံစမ်းမှုအစီရင်ခံစာထုတ်ပြန်လာမှာတာဝန်ရှိသူတွေဘက်ကဘေးကင်းလုံခြုံမှုဆိုင်ရာဆောင်ရွက်တင်တာတွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါရယ်။ပေါ်ဆမှုနဲ့လူသေးသေးမှုစွဲချက်တွေနဲ့ရဲရရှိတချို့အပါအဝင်လူ23ဦးကိုတောင်ကိုရီးယားရဲတပ်ဖွဲ့ကတရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနိုင်ငံတော်ရဲတပ်ဖွဲ့ရဲ့
အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်သူစွန်ကျဲဟန်ကဒီကနေ့ပြောပါရရှင်။ဂျပန်နိုင်ငံမှာတော့ပျက်စီးသွားတဲ့ဖူကူရှိမာဒိုင်အချီနျူကလ িয়ার တပ်ပေါင်းစက်ရုံတွေကရေဒီယိုတက်တီကြွရေတွေကိုပြန်လည်တန့်စင်ပြီးသမုတ်တရားတွေကိုစွန့်ထုတ်ဖို့စီစဉ်နေပါတယ်။ရေဒီယိုဓာတ်တက်တီတွေပျော်ဝင်နေတဲ့ရေတွေကိုလက်ခံနိုင်တဲ့အဆင့်ဖြစ်အောင်ပြန်လည်တန့်စင်ပြီးရင်တော့တန်ချိန်တန်းကျော်အထိဒီနှစ်ထဲမှာစွန့်ပြစ်နာဖြစ်တယ်လို့ဂျပန်ဆူရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာစုမာတ်ဆူနိုကဒီကနေ့မှာပြောပါရရှင်။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချန်နဲ့ PJ အီလီယတ်တို့ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.